Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဧပြီလ30ရက်တောက်ကြနေ့ညဖက်9:00နာရီ10:00ထိအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 40နဲ့50တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။စမနာလောပါအခုညပိုင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါမြန်မာစစ်ကောင်စီကအကြမ်းဖက်နှိမ်နင်းနေပေမဲ့လို့မြန်မာနိုင်ငံအနှံ့ဆန္ဒပြသနေကြဖြစ်ပြီးအပန်းအစည်းတွေကလည်းဆက်ရှိနေပါတယ်
။စီရီနေရာတွေကြောင်းလုံးနေတာဒီနေ့မနေ့6နိုင်လို့တော့3ရက်ရှိသွားပြီ။ဒါပေမဲ့ဒီနေ့ကတော့စထွက်ပြီးခဏနေကိုသူကဒီကျိုးခွဲဖန်စည်းဖို့ရောက်လာပါတော့မနေ့6နိုင်လို့
လုံုံရေးစက်တွေနဲ့ထိတ်တိုင်းမတွေ့အောင်ရှောင်ပြီးတော့ဆန္ဒထုတ်ဖော်နေကြတဲ့ပြည်သူတယောက်ပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံကြမှာပါ။ဒါအပြင်ချင်းပြည်နယ်ကချင်းသတင်းဌာနအက်ဒီတာချုပ်တယောက်နဲ့မတူပီကပရာဟိတလုပ်တဲ့အမျိုးသမီးတယောက်အဖမ်းခံရတာကချင်ပြည်နယ်ဖားကန့်ဖက်မှာ73စီစေး20လောက်တက်နေတာမြန်မာစစ်ကောင်ကို KNLA ကဝင်တိုက်ခဲ့တယ်ဆိုတော့နတ်ဆာကရဲ့ပြောဆိုချက်အပေါ်တုံ့ပြန်ချက်ဒီလိုပြည်တွင်သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားဖို့လည်းရှိပါတယ်။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်ခွာညို့နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်
။ညစဉ်နေ့တိုင်းစစ်အာဏာရှင်စန့်ကျင်ရေးပုံစံမျိုးစုံနဲ့ရှိနေတဲ့ရန်ကုန်မြို့မှာဒီကနေ့မိုးတက်ထန်နေတဲ့ကြားကပဲမြို့နယ်တချို့မှာတပိတ်စစ်ကြောင်းတွေလမ်းပေါ်ထွက်ဆန္ဒပြနေကြပါတယ်။ရန်ကုန်မြို့နယ်ဘူချောင်အောင်ဆန်းလန်းရွှေဘုံသာလမ်းနဲ့တင်ကြီးစေနာမှာလူငယ်တွေဥဆောင်တဲ့တပိတ်စစ်ကြောင်းတွေကိုလူတွေရာနဲ့ချီပြီးတော့ပါဝင်ခဲ့ကြပါတယ်။လာရောက်ပူပေါင်းစံတာပြသူတွေဟာစစ်ကောင်စီတပ်တွေနဲ့ထိတိုက်မတွေ့အောင်အချိန်တိုအတွင်းလူစုခွဲခဲ့ကြပါတယ်။တင်ကန်းကျွမြို့နယ်မှာတရားတော်တပိတ်စံချောင်းတောင်တကုံမြောက်တကုံရွှေပြည်သာကြည်မြင့်နိုင်မြို့နယ်တွေမှာလည်းကြောက်ကြတပိတ်လူမဲတပိတ်ဘူးတပိတ်နဲ့စေးနေတပိတ်တွေရှိကြပါတယ်။စစ်ကောင်စီတပ်တွေကနေရောညပါတင်းတင်းကြပ်ကြပ်ဖိအားပေးနေတဲ့ကြားမှာပဲထိတိုက်မတွေ့အောင်ရှောင်တဲ့ဤတွေတုံးကြီးနိုင်ငံတော်စံတာပြပွဲတွေကရပ်တန့်မသွားပဲအချိန်မပြတ်ရှိနေတာပါ။ဒီကနေ့မနေ့ပိုင်းမန္တလေးမြို့မှာအင်ဂျင်နီယာစစ်ကြောင်းတပ်ပေါင်းစုတပိတ်စစ်ကြောင်းတွေဖားကန့်တဝဲလောင်းလုံးပကံညာဦးနဲ့ကလေးမြို့တွေမှာလည်းလမ်းလျှောက်တပိတ်ကြောက်ကြတပိတ်တွေဆင်နွှဲကြပြီးမော်လမြိုင်ပေါင်တောင်ကြီးပြည်နဲ့လွိုက်ကော်မြို့တွေမှာလည်းလူမဲ့တပိတ်စေးနေတပိတ်နဲ့ဘူးတပိတ်တွေရှိပါတယ်ရှင်။ဥရောပသမဂ္ဂ EU အနေနဲ့မြန်မာလူထုနဲ့အတူဆက်လက်ရည်တည်ပေးသွားမှာဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းဆက်ပြီးပေးအပ်သွားမှာဖြစ်ကြောင်းနဲ့ဒီနှစ်ထဲမှာ EU ဖွဲ့ဝင်28နိုင်ငံကမြန်မာနိုင်ငံအတွက်ယူရိုငွေ30ကျော်အမေရိကန်ဒေါ်လာနဲ့25သန်းနီးပါးအကူအညီပံ့ပိုးပေးခဲ့ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်တည်ဆောက်နိုင်ရေးအကူအညီထောက်ပံ့သွားဖို့ EU အနေနဲ့အစဉ်သင့်ရှိနေကြောင်းနဲ့လက်ရှိမြန်မာအရေးအပေါ်မှာနိုင်ငံတွင်းကတက်ဆိုင်ရာအဖွဲ့တွေပါဝင်ပြီးဆွေးနွေးအပြေရှာနိုင်အောင်အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံကဥဆောင်ကြိုးပမ်းနေတာကိုလည်း EU ကထောက်ခံကြောင်းဥရောပကောင်စီကဒီကနေ့ထုတ်ပြန်ကြေညာပြောဆိုပါရယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးပြန်လည်ထွန်းကားလာဖို့ဝိုင်းဝန်းကြိုးပမ်းကြသူအလုံးနဲ့အတူရပ်တည်နေကြောင်းနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဂျာကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ဒီမိုကရေစီအင်အားစုတွေကိုကြိုဆိုကြောင်းလည်းဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်အကြီးအကဲအရာရှိကြီးတွေနဲ့ဖေဖော်ဝါရီလ1ရက်ကစစ်အာဏာသိမ်းရမှာတာဝန်ရှိသူတွေအပေါ် EU ရဲ့အရေးယူတန်ခတ်မှုကိုတက်တန်းတစ်နှစ်တိုးလိုက်ပြီးနောက်တရက်ဒီကနေ့မှာပဲ EU ထိပ်တန်းတာဝန်ရှိသူတို့ရဲ့ထုတ်ပြန်ချက်အခုလိုထွက်လာတာပါမြန်မာနိုင်ငံအပေါ် EU ကတန်ခတ်အရေးယူထားတဲ့အစီရင်ကိုတော့အမြဲတမ်းပြန်လည်သုံးသပ်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတွေရဲ့စီရင်တဲ့ထပ်ဖြစ်မှာဖြစ်တဲ့အကြောင်း EU နိုင်ငံခြားရေးဝန်ကြီးတွေကဖေဖော်ဝါရီလကလေးကသတိပေးထားပါတယ်ရှင်မြန်မာအရေးနဲ့ပတ်သက်ပြီးအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်အပေါ်အာဆီယံနဲ့နိုင်ငံတကာအနေနဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ထိဆက်ပြီးခိုင်မာတဲ့စာရွက်မှုနဲ့အကောင့်ထည့်ဖော်ရမယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM ရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောပါတယ် အာဆီယံရဲ့သဘောတူညီချက်၅ခုဟာမြန်မာနိုင်ငံအခြေအနေ80ဖြစ်ထွန်းရေးလုပ်ငန်းစဉ်တစ်ခုရဲ့မြေဆန်းခရံပြိုးအဆင့်ပဲဖြစ်ပါတယ်။80ဖြစ်ထွန်းဖို့ဆိုရင်ဒီသဘောတူညီချက်နောက်မှာခိုင်မာတဲ့ဆောင်ရွက်မှုပါရပါမယ်။ဦးစားပေးရမှာကလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လုပ်ရက်တွေနဲ့တပ်ဖြတ်မှုတွေရပ်သွားဖို့ဖြစ်ပါတယ်လို့ SCCM အဖွဲ့ဝင်တဦးဖြစ်တဲ့မာဇူကီဒါရုစမန်ကပြောပါတယ်။အာဆီယံခေါင်းဆောင်တွေရဲ့အစည်းအဝေးမှာသဘောတူညီခဲ့ကြတဲ့အပေါ်80ဆောင်ရွက်သွားဖို့ပြင်ထားတယ်ဆိုတာ NUG ကပြောထားပါတယ်။ NUG ဟာမြန်မာလူထုကိုတရားဝင်ကိုစားပြုထားတယ်လို့နိုင်ငံတကာအတိုင်းဝိုင်းကထိတွေ့ဆက်ဆံရမယ့်အပြုသဘောဆောင်မိတ်ဖက်အဖွဲ့ဖြစ်ပါတယ်။တစ်ဖက်မှာတော့သဘောတူထားတာကိုနောက်ပြန်လှည့်ဖို့တမတော်ကကြိုးစားနေပါပြီ။အာဆီယံအနေနဲ့စကလုံးလှလှတွေကိုခိုင်မာတဲ့ဆောင်ရွက်မှုနဲ့ပြဖို့လိုပါတယ်လို့ SACM နောက်ဖွဲ့ဝင်တဦးဖြစ်တဲ့ Chris Tiroti ကပြောပါတယ်။အကြံဖက်ဝါဒီစစ်ကောင်စီဟာအာဆီယံရဲ့ဘုံသဘောတူညီချက်အားနဲ့ပြည့်ပြည့်စုံဖို့ကြိုးစားနေပါပြီ။ဒါဟာထိဆက်ဆောင်ရွက်ရေးနိုင်ငံတကာကြိုးပမ်းမှုကိုတက်မတော်ကလက်ကွက်လို့အသုံးချပြီးရှစ်ဆက်ဖြစ်ထွန်းဖို့ဘလို့ကြိုးပမ်းမှုပေါ်မစိုးနှောက်နှေးအောင်ထပ်ပြီးကြိုးစားတာပဲဖြစ်တယ်လို့ SCCM ရဲ့ကြံအဖွဲ့ဝင်တဦးဖြစ်သူမြမလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးဟောင်းပါမောက်ခရန်ဟီလီကပြောပါတယ်ထိုင်းမြန်မာနယ်စပ်မှာမြန်မာစစ်တပ်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းနိုင်ငံတဲကိုကရင်ဒုက္ခတဲ့ထောင်ထဲကြီးထွက်ပြေးလာနေကြတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့အတည်ပြုပါတယ
် Yesterday over 2267 persons from Myanmar
မနေ့ကတည်းကထဲမှာလေမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်တဲထွက်ပြေးလာတဲ့သူ2268ယောက်ရှိပါတယ်နေဆက်နာမှာမြန်မာစစ်တပ်နဲ့ကရင်မျိုးသားစီယုံ KNU ကြားမနေ့ကညနေအစောပိုင်းမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့သူတွေပါလို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရတာနီဆန်ရတ်ကပြောသွားတာပါဒီလိုထွက်ပြေးလာတဲ့သူတွေအတွက်လိုအပ်တဲ့စေဝါကုသမှုပါဝင်လူသားချင်းစာနာကူညီထောက်ပံ့ရေးတွေကိုထိုင်းနိုင်ငံကပေးနေတယ်လို့လည်းပြောခွင့်ရတာနီဆန်ရတ်ကပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပိုပြင်းထန်လာနေတာဖြစ်ပြီးဒီတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ 5,600 လောက်ရှိတယ်လို့ကုလသမဂ္ဂကလည်းဒီကနေ့ပဲထပ်မံတည်ပြုပြောဆိုထားပါတယ်ကချင်နဲ့ရှမ်းပြည်နယ်တွေဘက်မှာလည်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်နိုင်ငံအနှံ့မှာလူပေါင်းထောင်နဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်ရှင
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိ 5.19 kHz 1553ည 5.25 kHz 7783ညပိုင်းဒိုမီတာ32 kHz 9335နဲ့စနေတင်းငွေမှာပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညာပိုင်း VOA American တန်ရဲ့ခြေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ COVID ကပေးတန်ကြောင့်အကျက်တဲကျုံနေရတဲ့မြန်မာနိုင်ငံမှာဆီယနာသိန်းခံရရတာကြောင့်နှစ်တွင်နဲ့ချီကျိုးပန်းလာခဲ့တဲ့တိုးတက်မှုတွေနောက်ပြန်ဆုတ်သွားတဲ့အပြင်ဆေးရုံးပါမှုနှစ်ဆတိုးလာနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကထပ်တည်ပေးလိုက်ပါတယ်။ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ရဲ့အာရှပစိဖိတ်ဒေတာဆိုင်ရာညွှန်ကြားရေးမှူးကန်နီဝစ်နာရာဂျာက
All of the development gains over the last 10 years
လွန်ခဲ့တဲ့10နှစ်ဒီမိုကရေစီပြည်ပြင်ပြောင်းလဲနေတဲ့အချိန်အခက်အခဲတွေကြားကျိုးပန်းခဲ့ရတဲ့ဖွံ့ဖြိုးမှုတွေအားလုံးဟာကိုဗစ်ကပ်ရဲ့အပြင်လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်လာအနေငယ်အတွင်းမှာပဲပြန်ပြီးဆုံးရှုံးရမယ့်အခြေအနေကိုတွေ့နေရပါတယ်။ပြီးခဲ့တဲ့2005ခုနှစ်လောက်တုန်းကအခြေအနေလိုလူရေထက်ဝက်လောက်ဆင်းရဲနွမ်းပါးမှုတွေကြုံရတဲ့အခြေအနေမျိုးကိုဥတည်နေတာပါလို့ဒီနေ့ပြောသွားတာပါ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်စေုပ်ချုပ်ရေးကိုဖိစံတဲ့ CDM လှုပ်ရှားမှုတွေဆရပြဝယ်တွေရှိနေပြီးပြင်မာမှုအခြေအနေတွေဆက်ရှိနေတာကြောင့်လုပ်ငန်းတွေရပ်ဆိုင်းနေပြီးလူရေ12တန်းလောက်ဆင်းရဲနွမ်းမမှုအကျက်တဲစူးစူးဝါးဝါကြုံလာရနိုင်ခြေရှိနေတယ်လို့ဒီ UNDP ရဲ့အစီရင်ခံစာမှာသတိပေးထားပါတယ်။စာနယ်ဇင်းကရှားပါတာအခြေခံဝန်ဆောင်မှုတွေမရရှိတာလူမှုစီးပွားလုံခြုံမှုမရှိတာတွေပိုပြီးကြုံလာရနိုင်တာကိုထောက်ပြထားတာပါခင်ဗျာ။မြန်မာနိုင်ငံကဟန်တာဝရီယူနိုက်တက်နဲ့ရှမ်းယူနိုက်တက်ဘောလုံးအသင်းတွေကိုလာမယ့်2021ခုနှစ်အာရှဘောလုံးကြိုင်ပွဲတွေမှာဝင်မပြိုင်တော့ဘူးလို့အကြောင်းကြားလာတာကြောင့်အာရှဘောလုံးအဖွဲ့ချုပ် AFC ကသ ဖွဲ့စဉ်တွေကိုပြန်ပြီးတော့ပြင်ဆင်ရေးဆွဲလိုက်ပါတယ်။မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကဟန်တာဝရီယူနိုက်တက်နဲ့ရှမ်းယူနိုက်တက်အသင်းတွေကိုအာရှပြိုင်ပွဲကနေပြန်ရုပ်သိမ်းလိုက်တာကြောင့် AFC ဘက်ကအခုလိုပွဲတွေကိုပြင်ဆင်လိုက်တာပါ။မြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့ရေးပေါ်အခြေအနေကြောင့်လက်ရှိဖြစ်နေတဲ့စိန်ခေါ်မှုခက်ခဲတွေနဲ့ရှုပ်ထွေးမှုတွေကိုပြိုင်ပွဲချင်းပါရေးကော်မတီအနေနဲ့လက်ခံအသိအမှတ်ပြုကြောင်းဒီလိုမမြင်နိုင်တဲ့အခြေအနေတွေကြောင့်ပြိုင်ပွဲကိုဝင်ပြိုင်နိုင်ဖို့မဖြစ်နိုင်ဘူးလို့ဆုံးဖြတ်လိုက်ကြောင်းအရှဘောလုံးအဖွဲ့ချုပ်ကဒီနေ့ကြေညာချက်ထုတ်လိုက်တာပါ။အိန္ဒိယနိုင်ငံမှာတော့ကိုဗစ်ကရောဂါတချော့ပြန်ကူးစက်မှုတွေဆူဆူဝါးဝါးရင်ဆိုင်နေရပြီးဒီနေ့တောက်ကြနေ့တရက်ထဲမှာတင်ကူးစက်သူ၄သိန်းနီးပါးအထိဆက်သက်သွားကာတပြေးချိုကလည်းတခြားနိုင်ငံတွေပါသတိထားချဖို့သတိပေးလိုက်ပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မှာကူးစက်သူ38,600ကျော်တိုးလာတယ်လို့ထုတ်ပြန်လိုက်ပြီးအခုလိုနေ့စဉ်ကူးစက်မှု3သိန်းချက်ရှိနေတာက9ရက်သက်တိုက်ရှိလာနေပါပြီ။လက်တွေ့တကယ်တမ်းကူးစက်မှုအရေအတွက်ကတော့အခုကျန်းမာရေးဌာနကအတည်ပြုထုတ်ပြန်တဲ့စာရင်းချက်50ဆလောက်ကျောင်းပုံများနိုင်တယ်လို့လည်းလူထုကျန်းမာရေးပညာရှင်တွေခန့်မှန်းတာကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြနေကြပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေထိန်းချုပ်နေအောင်လူစုလူဝေးမလုပ်ဖို့တားမြစ်ကန့်သတ်ချက်တွေအရင်ထိရောက်ခဲ့ပုံရတာကိုအစိုးရကပြန်ရုပ်သိမ်းခဲ့တာကြောင့်ကူးစက်မြန်မျိုးရိုးဗီဇာတဲ့တွေ့လာချိန်မထိန်းနိုင်တော့ပဲအခုလိုကူးစက်မှုတွေဒုတိယလိုင်းဖြစ်ဆိုးဝါးလာပြီးကျန်းမာရေးစနစ်ပါပြိုလူနေပါထိခိုက်လာနေပြီလို့ဒီကျန်းမာရေးပညာရှင်တွေကပြစ်တင်ဝေဖန်နေကြပါတယ်။ကမ္ဘာကျန်းမာရေးဖွဲ့ဥရောပဒေတာဆိုင်ရာညွှန်ကြားမှု Hans Kluge ကလည်းအခုလိုမျိုးအားလုံးတိုက်ဆိုင်ပြီးဆိုးဝါးသွားတဲ့အခြေအနေမျိုးကတခြားဘယ်နိုင်ငံမှမဆိုအလားတူထိန်းချုပ်မှုတွေနဲ့ကာကွယ်ဆေးထိုးတာတွေပေါ်ယော်သွားပြီးကူးစက်မြန်ပိုးတင်တဲ့လူစုလူဝေးဖြစ်လာခြင်းမျိုးဆိုရင်မုံတိုင်းကြီးဝင်တယ်လို့အတုံးယုံချစ်သွားနိုင်ပါတယ်လို့အလေးနဲ့သတိပေးလိုက်ပါတယ်။အာဖရိကကျန်းမာရေးထိတဲ့အရာရှိတွေအနေနဲ့လည်းအခုလိုအိန္ဒိယမှာကိုဗစ် -19 ရောဂါကူးစက်မှုပိုဆိုးလာနေတဲ့အပေါ်အထူးစိုးရိမ်တကြီးပိုသတိထားစောင့်ကြည့်ပြင်ဆင်နေကြပါပြီ။အာဖရိကဆိုင်ရာ CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲကအိန္ဒိယမှာလုံးဝမယုံနိုင်လောက်အောင်ကိုဗစ် -19 အကြီးအကျယ်ပြန့်တက်လာတာကိုစောင့်ကြည့်နေရပြီလို့ကြေညာပေးနေကပြောလိုက်ပါတယ်။အခုလိုအိန္ဒိယမှာကိုဗစ်ဒုတိယလိုင်းတက်လာတာကိုအကြီးအကျယ်မနိုင်မနှင်းဖြစ်နေတာကြောင့်အာဖရိကအတွက်ကာကွယ်ဆေးပို့တာကိုပါနှောင့်နှေးသွားစေမှာကိုလည်းအာဖရိကကျန်းမာရေးအရာရှိကြီးတွေစိတ်ကူနေကြပါတယ်။အာဖရိက CDC ညွှန်ကြားရေးမှူး John Anton Gasson ကအာဖရိကမှာကအိန္ဒိယမှာလိုလူကြီးအလားတူများပြားပြီးကျန်းမာရေးစနစ်ကလည်းချိနေပြီးသားမို့အလားတူဖြစ်နိုင်ခြေအတွက်တကယ်ကိုအများကြီးမဖြစ်မနေချုပ်ပြင်းထားမှရတော့မယ်လို့ဆိုလိုက်ပါတယ်။မြန်မာအန်ကန်ကစံကားသက်ပြီးအိန္ဒိယမှာဖြစ်နေတာကိုအာဖရိကဘက်မှမသိချိုချွန်ပြုလို့မရတော့ဘူးအာဖရိကနိုင်ငံတွေမှာနိုင်ငံရေးပွဲတွေပါဝင်လူစုလူဝေးမလုပ်ကြပါနဲ့အာဖရိကမှာကလုံလောက်တဲ့ကျန်းမာရေးလုပ်သားနဲ့အောက်ဆီဂျင်မရှိထားပါဘူးလို့အလေးနဲ့သတိပေးလိုက်ပါတယ်ခင
်ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့ကတင်ပြတော့တာပါခုတော့သတင်းဆောင်မတွေဖက်ဆက်ရအောင်ပါအရင်ဆုံးဆန္ဒပြသတင်းနဲ့ဆက်ရအောင်ပါရန်ကုန်မြို့မှာဒီကနေ့မိုးရေရွာနေတဲ့ကြားကစစ်အာဏာရှင်ဆန့်ကျင်တဲ့ခြိတက်ဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်ရန်ကုန်မြို့လည်းနေရာတစ်ခုထက်မနည်းမှာခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလှတာမြို့နယ်မှာဆိုရင်ဆန္ဒပြသူ200လောက်ပါဝင်ခဲ့တာပါတောင်တကုံမြို့နယ်မှာတော့ဆန္ဒပြသူ4ယောက်ဖမ်းဆီးခံရပါတယ်ရန်ကုန်နဲ့တခြားမြို့တွေကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမခင်ဖြူတွေကပြောပြထားပါဗျ
။ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ဆက်ရှိနေတဲ့ရန်ကုန်မြို့မှာဒီကနေ့မိုးရေတဲတဲမဲမဲရွာနေတဲ့ကြားကပဲလမ်းပေါ်ချီတဲ့ဆန္ဒပြပွဲတွေရှိခဲ့ပါဗျ။လုံခြုံရေးအခြေအနေကြောင့်အချိန်တိုအတွင်းမှာလူစုပြန်ခွဲခဲ့ကြပြီမဲ့ရန်ကုန်မြို့နယ်ကဗိုလ်ချုပ်အောင်ဆန်းလန်း၊ရွှေဘုံသာလန်းနဲ့တင်ကြီးစိန်းအင်းမှာလူငယ်တွေဦးဆောင်ပြီးချီတဲ့ဆန္ဒပြခဲ့ကြတာပါ။လာတာမျိုးနဲ့အတွင်းတင်ကြီးစင်းနာကဆန္ဒပြပွဲမှာတော့ဆန္ဒပြသူ200ကျော်ပါဝင်ခဲ့ပါတယ်။တောင်တကုံမျိုးနဲ့မှာဆိုရင်လည်းလမ်းမထွေဆန္ဒပြစစ်ကြောင်းတစ်ခုကိုစစ်တပ်ကတနက်ပစ်ဖောက်ဖြိုခွဲပြီးဆန္ဒပြသူ4ဦးကိုဖမ်းဆီးခဲ့ပါတယ်။မိန်းကလေးတယောက်အပြင်တယောက်ကတော့ကားနဲ့တိုက်အဖမ်းခံရတယ်လို့တပိတ်ဦးဆောင်သူတို့ကဗီဒီယိုကိုပြောပါတယ်
။ကျွန်တော်တို့ပြည်သူမှာတော့ကျွန်တော်တို့ဒီအာဏာရှင်ပညာရေးစနစ်ကိုတပိတ်မောက်ကြားဆိုရတယ်ပြီးတော့ရင်နောက်ထပ်ပေးစားဖြစ်ပေါ်မှာဆိုတော့ကျွန်တော်တို့ကဒီစစ်ကြောဥပဒေအမြင့်ဆုံးဆိုပြီးတော့ကျွန်တော်တို့ကရှင်းတာခံဆောင်ခဲ့ရပါတော့။ပြီးတော့ကျွန်တော်တို့ဒီလမ်းပေါ်ထားပြီးတပိတ်ကြောက်တော့ကြတော့ကျွန်တော်တို့ကဟိုတိစားပေးပြီးတော့မှကျွန်တော်ကဒီကြောက်ကြတပိတ်ရှင်တွေကိုတုံပြီးတော့လမ်းပေါ်ထားခဲ့ရပါတော့။အာမနက်၈:၄၀လောက်မှစတဲ့တဲ့ 9:20လောက်တော့ကျွန်တော်ရှုခင်းရတယ်အဖမ်းခံရတာတော့စူးစူးကောင်းစင်တော့၄ပေါ့မိကလေးတယောက်ဝေချာလေး၃ယောက်အဲ့မှာဆိုရင်မဝေချာလေးတယောက်ဆိုတော့ကားနဲ့အောင်ဖိုက်ပြီးတော့သူကအဲ့ဒီမှာပါအောင်ဟာတယ်အဲ့လိုမျိုးရှိအောင်မဟုတ်တော့တော့တနက်နေ့လေးဖြစ်တာပေါ့နော်တနက်နေ့လေးတစ်ချက်ဖြစ်တယ်
အလားတူတင်ငန်းကျုံမြို့နယ်မှာလည်းလူငယ်တွေကလျှက်တပြက်တပိတ်တခုလုပ်ခဲ့ကြပါတယ်။စမ်းကြောင်းတောင်တကုံမြောက်တကုံရွှေပြည်သာကြီးနေနိုင်မြို့နယ်တွေမှာလည်းပျောက်ကြားတပိတ်လူမဲတပိတ်ဘူးတပိတ်နဲ့စင်းနေတပိတ်တွေဆက်လုပ်ခဲ့ကြတာပါ။အာနာသိမ့်မိခဲကအင်အားများနဲ့နေတိုင်းလမ်းပေါ်ထွက်ဆန္ဒပြကြတဲ့ကချင်ပြည်နယ်ဖားကန့်မြို့နယ်မှာတော့ဒီနေ့လူအင်အားပိုများပါတယ်။မော်ပေါင်းစုံတပိတ်စစ်ကြောင်းကောင်းစင်နဲ့ NUG အစိုးရနဲ့တိုင်းနာလက်မှတ်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIA ကိုထောက်ခံတဲ့အကြောင်းရေးသားထားတဲ့စာတမ်းတွေကိုကန်ဆောင်ပြီးဆရာနာရှင်အလို့မရှိဆိုပြီးချီတက်လှည့်လည်ဆန္ဒပြခဲ့ကြပါတယ်။ပြည်သူထောင်ချီပါဝင်တဲ့ဖားကန့်ကဆန္ဒပြပွဲမှာတချို့ကအမေရိကန်အလံကိုကန်ဆောင်ချီတက်တာလည်းရှိတယ်လို့ဖားကန့်မျိုးကန်တကူကပြောပါတယ်
။ဖားကန့်မျိုးပေါ်မှာပြတယ်၊ဒုံခင်းတက်မှာပြတယ်။အဲ့ဒီဘွာတွေမှာမော်ဒီဒီချာမော်ဒီရဟာဒီလည်းလာပြီးတော့ရှေ့ပြီးတော့ပြကြတာပေါ့ဗျ။ကျတဲ့အရောသူတို့ပြောတော့မရှိပါဘူးဒီကတော့ဟိုတော့ဒီအနာရှင်ဆရာနာရှင်စမ်းချင်လာပေါ့ဆောက်ပြီး NGG အစိုးရကိုလည်းထောက်ခံတယ်ပေါ့နော် KIA ကိုဟိုကနေဖြစ်တယ်ပေါ့ဟိုကထောက်ခံတယ်ဆိုတော့ဟိုစာရန်နေကင်ပြီးတော့ပြရတော့နောက်တော့အမေရိကန်အလံနေကင်ပြီးတော့ပြရတာဒီလိုချင်းပြဟိုတခြားပါညာမျိုးတော့မရှိဘူးပေါ့နော်အော်တာစီပိတ်ပင်တာတို့ဒီတီကေယုံဖြစ်တာတို့ဘာလို့တော့မရှိဘူးအဲဒီလိုညပိုင်းတွေမှာလည်းတို့စီမီတပိတ်တွေလောက်တာမျိုးတွေရှိတယ်။ထောင်ကြီးရှိတဲ့နေရာတနေရာမှာဖားခမ်းမျိုးပေါ်တပိတ်စီကံလို့ဒီထောင်ကျော်လူတွေပူပြီးတော့ဒီဟိုအားပူပြားကြလာတယ်ပေါ့နော်ဒီစာနာပြရဲ့အနေထား
လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံအခြေအနေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးစီလိုတဲ့သဘောနဲ့အမေရိကန်လမ်းကိုကန်ဆောင်ပြတာဖြစ်တယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုဟာဒီမြန်မာနိုင်ငံမှာဆင်အာနာသိမ်းမှုကိုပြင်းပြင်းထန်ထန်ဝေဖန်ပြီးနာဆာကစစ်ကောင်စီခေါင်းဆောင်တွေအပေါ်အရေးယူတံခါးမှုတွေလုပ်နေတာကြောင့်အခုလိုတောင်းဆိုဆန္ဒပြကြတာဖြစ်ပါတယ်။တခါစကိုင်းတိုင်းကလေးမျိုးမှာတော့ကလေးမျိုးတပိတ်စစ်ကြောင်းစုရဲ့နေရာကနေမနေ့အစောပိုင်းဆက်ထွက်ပြီးတော့မိနစ်ပိုင်းလောက်မှာပဲဖြိုခွဲဖမ်းဆီးဖို့စစ်ကောင်စီတပ်ဖွဲ့တွေကရောက်လာတယ်လို့ဆန္ဒပြပွဲတွေတိုင်းမှာပါဝင်သူတဦးကပြောပါတယ်
။အချိန်ကြီးနေရာတွေကြောင်းပြီးလုပ်နေတာဒီနေ့မနေ့၆နိုင်လို့တော့သုံးရက်ရှိသွားပြီဒါပေမဲ့ဒီနေ့ကတော့ဖားထွက်ပြီးခဏနေကိုတို့ကဒီဖြိုခွဲဖန်းစည်းဖို့ရောက်လာပါဘောနော်မနေ့၆နိုင်လို့တော့တော့၁မိနစ်လောက်ပဲလှည့်လိုက်ရပါဘောနော်အဲ့ဒီမှာဒီဆူရဲ့နည်းနည်းလေးလန့်တဲ့နေရာကိုရောက်လာပြီးလမ်းမကြီးပေါ်ရောက်လာပြီးတော့တော့အောက်တွေဆင်းတဲ့ချိန်မှာအမြန်ပေါ့လူလူခွဲရလမ်းကြားတဲ့သွားမဲ့လမ်းနဲ့ကြည့်တော့မသွားပဲနဲ့နော်တွေ့တဲ့လမ်းဝင်လူလူအမြန်ခွဲလိုက်ရတာပေါ့ဟိုရရင်ရသလိုတော့ဒီလမ်းမကြီးပေါ်တော့တက်တယ်ပေါ့နော်လုံချုံကြီးတားချက်တယ်ဒါလှုပ်ရှားခက်တယ်ဆိုတော့ရက်ကွက်အတွင်းလမ်းတွေပဲပတ်တယ်ပေါ့နော်ဒီလိုက်ပါတဲ့လူအားလုံးလည်းစိတ်ဖြစ်အောင်စိတ်တိုက်မတွေးအောင်ပေါ့နော်ဒီမှာစစ်ကြောင်းကတော့ရက်ကွက်လိုက်၃ကြောင်းထွက်တယ်အနေတိုင်းပေါ့နော်ဒါပေမဲ့အချိန်ကြီးတော့သူရက်ကွက်ကိုရက်ကွက်အစဉ်ပြေတဲ့အချိန်ကြီးထွက်ကြတာပေါ့ဟိုပြီးနေလာတာဆိုတော့လေဒီဖွဲ့ကန်းစည်းဖို့တော်လည်းတော်တော်လေးကိုကြိုးစားလာတယ်ပေါ့
တဝဲလောင်းလုံးမန္တလေးပုဂံညောင်ဦးစတဲ့တခြားမြို့တွေမှာလည်းလန်းလျှောက်တဲ့ပိတ်ကြောက်ကြားတဲ့ပိတ်တွေဒီကနေ့ဆင်နွှဲကြသလိုမော်လမြိုင်ပေါင်တောင်ကြီးပြည်ရွယ်ကော်မြို့တွေမှာလည်းလူမဲ့တဲ့ပိတ်စေးနီတဲ့ပိတ်ဘူးတဲ့ပိတ်တွေဆက်ပြီးတော့ဆင်နွှဲခဲ့ကြပါရဲ့ရှင
်မခင်ဖြူတွေပါရှင်ခုတော့တိုင်းရင်းသားဒေသတွေဖက်ကအခြေအနေကိုတင်ပြပေးကြပါရယ်ချင်းပြည်နယ်ဟာခါမြို့ကချင်းသတင်းဌာနအယ်ဒီတာချုပ်တို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဖမ်းဆီးဖို့လာရှာတာမှာမတွေ့လို့သူ့ရောက်ဖဖြစ်သူကိုဖမ်းဆီးသွားပါရယ်မတူပီမြို့မှာလဲပရဟိတလုပ်ငန်းလှုပ်ဆောင်နေတဲ့အမျိုးသမီးသူအပါအဝင်အရတားသုံးဦးဖမ်းခံရပါတယ်။ဒီအကြောင်းဗီဒီယိုအသတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်
။ချင်းမြင့်နယ်တွင်းကသတင်းမီဒီယာလုပ်ငန်းတွေပေါ်ချင်းချောက်ဖိအားပေးနေချိန်မှာပဲဟာခါမြို့ခြေဆိုင်ဒါချင်းလန်ပုတ်သတင်းဌာနအက်ဒီတာချုပ်ဆလိုင်ဖဲဦးထံကိုဖမ်းဆီးဖို့စစ်ကောင်စီတပ်ဖွဲ့တွေကကြိုးစားခဲ့ပါတယ်။မနေ့ညပိုင်းကနေအိမ်မှာဝင်ရောက်ရှာဖွေရာနေအိမ်မှာရှိမနေတဲ့အတွက်သူရရောက်ခွားဖြစ်သူဆလိုင်းရောဘတ်ကိုဖမ်းဆီးသွားတယ်လို့ဒေသခံလူကပြောပါတယ
်။သူကသူ့ရဲ့အဒီတာဆိုတယ်နော်။သူကဖမ်းတဲ့ချိန်မှာသူကအိမ်မှာမရှိဘူး။အိမ်မှာမရှိတော့သူ့ရဲ့ကိုယ်စားအနေနဲ့သူ့ရဲ့ရောက်ခွားကိုဖမ်းလိုက်ရ။သူ့ရောက်ခွားတော့ချင်းချင်းထားတော့မယ်
။ဆလိုင်းရောဘတ်ကိုဒီကနေ့ပြန်လှုပ်ပေးမယ်လို့စစ်ကောင်စီတပ်ဖွဲ့ဘက်ကပြောနေပေမဲ့ပြန်လည်လှုပ်ပေးခြင်းမရှိသလိုအဲဒီရာချုပ်ဆလိုင်းဖဲဥထံကလည်းသိမ်းရှောင်နေရတယ်လို့သူကပြောပါတယ်။စစ်တပ်ကအနာသိမ့်ခဲ့ပြီးနောက်ဟာကားကြီးဆိုင်မီဒီယာတွေပေါ်မှာတပ်တွေရဲ့ချင်းချောက်မှုတွေရှိနေလို့တချင်းလန်ဘုတ်သတင်းဌာနကိုလက်တလောကပဲပိတ်ဆိုင်ရတယ်လို့တချင်းလန်ဘုတ်သတင်းဌာနသတင်းထောက်တူကပြောပါတယ်
အခါမှာဖြစ်နေကြတဲ့အလုံးကတော့ခိုင်းဖို့ကြိုးစားနေကြတာပေါ့နော်ကျွန်တော်ကပထမဆုံးသိဖို့ဒီနေ့ဖွေးရတော့သူတို့အင်ဝိုင်းလိုက်သူတို့ယုံဖောက်လိုက်နဲ့သူတို့ယုံကပိတ်ထားကြပြီဆိုတော့လေ
ပြီးခရက်မန္လကလည်းဟာကမျိုးဇာနာပြတပိတ်မောက်သတင်းကိုတွားရောက်သတင်းယူနေတဲ့တချင်းလန်ဖို့သတင်းထောက်လူကို
ဆေးကောင်းစီတပ်ဖက်ကနေဖမ်းဆီးစစ်ဆေးပြီးနောက်ပိုင်းမှာပြန်လုပေးခဲ့ပါတယ်။သတင်းမီဒီယာသမားတွေကိုဖမ်းဆီးတာဟာဒေသတွင်းသတင်းကိုထိန်းချုပ်ချင်တာကြောင့်လို့လဲဒါချင်းလန်ဘုတ်ထရင်ထောက်တူးကပြောပါတယ်။သူတို့နေတဲ့လုံမီကျမကောင်းမှုတွေကိုလည်းကျွန်တော်သတင်းရရှိတော့ဒီဆွေရရန်တဲ့တစ်ခုကရထားတော့ဒီသူတွေတင်းတင်းနဲ့ဟာတော့သူတို့ရဲ့လုံခြုံရေးကိစ္စတွေစစ်တပ်ဖက်ကလောက်တဲ့
ชิมิเนี่ยมาดูบีมิวมาแล้วประหิตาลุงงานลูกสาวนี่แหละมิวมิวเนี่ยยาตานุจาราบรินิญญากับพันซีขันยาเรลุมาดูบีมิวขันดูกับเบียววาเร
ตรงนั้นบ่ฮะกามาลีเดียวกามาลีจาร์เองอ่ะพันธุ์ขยายเหรอจู่ๆจะสักออกซิเจนได้ที่ตาจีนบ่วันนี้กินไปเอาบ่เนาะพันธุ์ขยายเนี่ยเช็ดหน้ามาพันธุ์แล้วฮะตอนนี้เหี่ยวจาร์จู่ๆลันตัวยังไม่พันธุ์เลยเนี่ยจ้าแต่ในหัวบางหุ่นเนี่ยพันธุ์สัวร์รอเสียงปีชั่งไม่ปีอาทิตย์มาดูบีมิวมาตัดด้วยกันยาเพิ่มมาเอซีเอ็นซีซีได้ด้วยลูกเนี่ยลูกเลยอะไรมิวมีกับเบียววาร์เลยเสต้าอันนั้นตีมีเดียวน้อง ชิมินะตะคูลงอตันดาอนีเนี่ยลูเนียคะพันซีขันแกยะบีตะชู่กูรอเปลี่ยนลุเปยดาตุยแลชีเดลุเชนตะเรียนฐานะริกะมัดตันปิสุทาบาเรเสอานาตัยอุชุงนิเซนตวินพันซีตยาซ้วยสุขันทายะเดตะเรียนทาวเลเซนยาวแทมะเนชีนิบีตะเรียนมีเดียลงงานจีงาคูเยลงงานเลบะคูไลเซนแลยกตัยขันยะบาเรคะเหมีย
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ VOA email တင်ဆက်မှုတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကချင်ပြည်နယ်ဖားကားမြို့မှာ 73 စီတင်သွင်းတာကိုစစ်တပ်ကပိတ်ပင်ထားတာကြောင့် 73စီစင်းလုံးနဲ့နှစ်ဆလောက်ထိမြင့်တက်သွားပါတယ်ဒီလိုရေရှည်ပိတ်ပင်မယ်ဆိုရင်ခီးသွားတာနဲ့ကုန်ကြ
စီအိမ်မြင့်တက်ပြီးတော့ကုံစင်းနှုံတက်မာတဲ့တခြားလူမှုရဲ့အခက်အခဲတွေပါတွေ့ကြုံရမှာကိုဒေတာခန့်နဲ့ဆိုရင်းနေပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြထားပါတယ်ဖားကံမြို့မှာ73စီတင်သွင်းတာကိုစစ်တပ်ကမကြာခင်ရပ်ပိုင်းကပဲပိတ်ပင်လိုက်ပြီးတဲ့နောက်စိုင်းတွေမှာအကန့်အသတ်နဲ့ရောင်းနေကြပါတယ်ဒါကြောင့်ဖားကံမြို့ကစီစံတွေမှာဒီဇယ်နဲ့ဓာတ်ဆီဝယ ိုင်းတိုင်းကပိတ်နေတယ်လို့ပြောတယ်။ဟုတ်ကဲ့။အဲဒီကတော့အဲ့ဒါပိတ်နေတယ်ဆိုတော့တို့ဒီသူတွေကရှိရေးဝင်တော့ရိုးရိုးဖြစ်သွားတယ်
။နောက်ဒီသားကန်သူကလည်းတို့ကြုံတွေ့နေရတဲ့အခြေအနေကိုအခုလိုပြောပြပါတယ်။
ကျွန်တော်ကဆိုလို့ရှိရင်ကျွန်တော်တို့စီတိုင်းကြီးအကြည့်ထည့်လို့ရှိရင်9,000-9,800အခုကတော့9,000-4,000အလူကြီးကြတော့နော်အလူကြီးဆိုစီစီကနှစ်ဖက်ပြတ်သွားတော့ပြီးကြတယ်စီကိုလိုချင်တဲ့တိုင်းတော့ရောင်းမပြီးတော့ဘူးဆိုတော့ limit နဲ့ရောင်းတာပေါ့နော်ဘလူကောင်တို့ဆိုက်တေးလာတယ်လူတယောက်ဆိုလို့ရှိရင်ဆိုတော့တစ်ကားလာလားနှစ်ကားလာလားပေါ့အဲ့လိုပုံစံမျိုးရောင်းတာပေါ့နော
်ဆိုင်ကြီးတွေကိုမေးရမှာတော့ဓာတ်ဆီ92လီတာကို1500ကျပ် 95 ဆိုရင် 2000 ကျပ်နဲ့ရောင်းတဲ့ဆိုင်တွေရှိကြောင်းပြောပါတယ်လောလောဆယ်အခြားဒေသတွေမှာရောင်းနေတဲ့ဈေးက92လီတာကို920ကျပ်နဲ့95လီတာကိုကျပ် 1000 လောက်သာရှိတာပါစီတကားလန်ဆိုရင်4လီတာနီးပါးနဲ့ညီမျှပါတယ်ဒေသခံတို့ကတော့အဓိကဓာတ်ဆီပြက်လက်တာဖြစ်ပြီးဒီဇယ်ဆီပြက်လက်တာမရှိကြောင်းလည်းပြောပါတယ်ဖားကတ်မှာ73စီဈေးတွေမြင့်တက်လာတာကြောင့်သွားလာရေးခက်ခဲမှလည်းကုန်စည်တို့မြင့်တက်လာမှာကိုစိုးရိမ်နေကြတယ်လို့ဖားကတ်မြို့ကန်တူကအခုလိုပြောပါတယ
်အဓိကတော့သွားလာခက်ခဲတာမယ်တို့တဲ့မှာဆိုရင်ရေကိုဆန်ကယ်နဲ့အဲကားနဲ့ဟိုမောင်းပြီးမှအိုးဝေကခြုံကနေတတ်တယ်ရတယ်အာနေတဲ့နေရာကနေမြင့်တဲ့နေရာကိုရေတွေစုပ်တည်ရတယ်အဲ့ဒါတွေအရေးအခက်အခဲတွေလည်းဖြစ်လာမှာကုံတွဲလုံးတက်လာမယ်အများကြီးပဲဖြည့်သေးတက်တဲ့အတွက်ကြောင့်အနယ်မို့အများကြီးပဲဒါကြောင့်မလူကြီးကတအားကြောက်လာနေကြတာ
တရှိမှာကြောက်စိမ့်လုပ်ငန်းကိုတပိုင်းတိုင်လုပ်ကိုင်နေသူတွေမှလည်းအခက်အခဲကြုံရနိုင်ကြောင်းပြောပါတယ်အခြားတစ်ဖက်မှာတော့ဆက်သုံးစီတင်သွင်းမှုကိုရေရှည်ပိတ်ထားမယ်ဆိုရင်ပေါင်ကူတင်သွင်းတာဝယ်ယူတူလောင်ထားတာစာရာတွေကြောင့်မီးဘေးအန္တရာယ်ရှိလာမှာကိုစိုးရိမ်သူတွေလည်းရှိပါတယ်လက်တလောအခြေအနေမှာဘာကြောင့်ဆက်သုံးစီတင်သွင်းမှုပိတ်ပင်တာလဲဆိုတာဒေသခံတွေကြားမှာရှင်းရှင်းလင်းလင်းမသိကြသေးပါဘူးအဓိကအဖြစ်တော့ ဒီရဲ့ပိုင်းတွေအတွင်းတံမတော်နဲ့ကရရဲ့အကြောင်းတိုက်ပွဲဖြစ်ပွားတာနဲ့ဆက်ဆံနိုင်ကြောင်းတုံ့တက်တာတွေရှိပါတယ်။ဖာကန်မျိုးကဌာနဆိုင်ရာတာဝန်ရှိသူတို့ကိုမေးရမှာတော့စစ်တုံးစီပုံမှန်တင်သွင်းနိုင်ဖို့အတွက်စစ်တုံးစီလုပ်ငန်းရှင်တွေနဲ့မြို့နယ်တာဝန်ရှိသူတွေကပြည်နယ်ကောင်စီကိုတင်ပြထားကြောင်းနဲ့လာမယ့်နှစ်ရက်သုံးရက်အတွင်းအကန့်အသတ်နဲ့ပြန်ပြီးတင်သွင်းခွင့်ရ
အတွင်း900မြောက်နေထိတိုက်ပွဲတွေပြင်းထန်နေကြပါကြာလာပြီနေ့ကတော့နုံလန်ကျေးရွာအတွင်းကိုလက်နက်ကြီးကြီးတလုံးကျရောက်ပောက်ကွဲခဲ့တာကြောင့်အရသာသူတေဆုံးခဲ့ရပြီးတော့သူထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီလိုတေဆုံးခဲ့တာကြောင့်နောက်ထပ်ဒေသခံရွာသားတွေမိုးမောက်မြို့ကိုတိမ်းရှောင်နေကြပါတယ်ရန်ကုန်ကလာတဲ့မိုးမောက်တိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုရန်နိုင်ကပြောပြထားပါတယ
်မိုးမောက်မြို့နယ်မြို့တစ်ကုန်းလုံးနဲ့စီးခတ်ကျေးရွာအနီးပြီးခဲ့တဲ့စနေနေ့ကပြန်ဖြစ်နေတဲ့တိုက်ပွဲတွေဟာဒီကနေ့9ရက်မြောက်နေ့အထိအပြင်းထန်ဖြစ်ပွားနေတယ်ဖြစ်ပါတယ်ဧပြီ29ရက်ကြာသပတေးနေ့ကတော့စီးခတ်ရွာအထက်ဘက်ကနွမ်းလန်းကျေးရွာမှာတက်မတော်နဲ့ KIA ကြားလက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်ရမှာရွာအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်ရသားတူတေဆုံးပြီးတော့တယောက်အပြင်းထန်တဲ့အရာရခဲ့ပါတယ
်။မင်းက3နိုင်ခဲမှာဒီဖလာယာလေး3ရှစ်ကဟို60မမရောထည့်ပစ်ချက်လာမင်းကဟိုဖူကြီးတယောက်ရဲ့ပြင်သူ့ချီမရဲ့နှစ်ယောက်ပေါ့အဖူကြီးကဆုံးသွားပြီ။သူ့ချီမကလက်နဲ့ပေါင်ခြေတော်နှစ်ဖက်ကြည့်တယ်ဟိုမိချင်းကဆေးရုံရောက်သွားပြီ။အဲ့လားဟိုဘယ်လိုပြောမလဲဒီတောင်ပေါ်ကဟိုကျန်ရည်လည်းသူတို့တတ်ခဲ့ကိုအမျိုးစပါးတိကျတာပါသူတို့လည်းပြေခုပဲလည်းပြတဲ့ခါကျတော့သူတို့လည်းဒီဝါထုတ်ပြချက်ရလေ
ဒေသခံရွာသားတို့ VOE ကိုပြောပြတာပါပောက်ကွဲတဲ့လက်နက်ကြီးကြီးဟာတမန်တော်ဘက်ကပြစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောဆိုပေမဲ့တီးကြအတီးပြုတ်ကြတော့မရသေးပါဘူး KIA ကဘုံဘူးကြီးနော်ဘူးကတော့ KIA ဘက်ကပြစ်ခတ်တာမဟုတ်ကြောင်းအခုလိုညှင်းဆိုပါတယ
်မန်လန်းတဲ့မှာကတော့လက်နက်ကြီးနဲ့လမ်းတိကျတာမင်းရလေအဲ့ဒီမလားမာဒီအတွက်ကနဲ့လင်းနေကြီးနဲ့လာပြီးကျလာတော့ဒီတို့ကလူထုရှိတဲ့ယူဝါဘက်ကိုလင်းနေကြီးနဲ့ပြန်ပြေးမှအယူဝါဘက်နဲ့ဦးတို့ကတော့ဒီတော်မှတို့ကတော့ဓာညာပြညာရတယ်ဆိုတော့ဒိညာပါတယ်ယူဝါသားကပြောတော့တို့ဒီနေ့နေ့ခုကြည့်ဒီပြောတာတော့ဒီအသက်ကနဲ့ပြစ်လာတဲ့လင်းနေကြီးဖြစ်တယ်လို့ပြောကြတာစစ်ကောင်စီတပ်ကနဲ့ပြစ်လာတာအဲဒီကေရက်ကနဲ့တော့ဒီရွာကတက်ကူပြပြအကြောင်းလည်းမရှိဘူး။ဘာကြောင့်လဲဆိုတော့ဒီတက်နေရွာတော်တော်လေးအဝေးနေကြတယ်နည်းနည်းကွာနေကြတာ
။မိုးမောင်းမြွနဲ့အတွင်း9ရက်ကြာပြင်းထန်နေတဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကနေစဉ်လေကြောင်းကတိုက်ခိုက်တာတွေရှိနေပါတယ်။ဒီနေ့တိုက်ပွဲအခြေအနေကိုတော့ဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ဒီရက်နေ့ပိုင်းကတော့ဘာမှမချမ်းမြေပါဘူး။မနေ့ပိုင်းကတော့ဒီပြင်းနဲ့တက်လာတာတော့မရှိပါဘူးဒါပေမဲ့လင်းနေကြီးနဲ့ပြစ်တာတွေလူကြောင်နဲ့ပြစ်တာတွေတော့ရှိပါလေလင်းနေကြီးနဲ့ပြစ်တာတော့တော်တော်လေးဝိုင်းမှပြန်ပြစ်တာပေါ့ငကိုပြစ်တဲ့လေမြို့ကကုန်းလဲတဲ့ကနေလည်းပြစ်တယ်ဟိုမိုးမောက်တဲ့ကလည်းလည်းပြန်ပြစ်တာလင်းနေကြီးနဲ့ပြစ်တာတော့လင်းနေထူတာတော့လည်းဝိုင်းပြစ်တာရှိပါလေလင်းပြန်နဲ့လည်းပြစ်ကြပဲဒါပေမဲ့မြေကြီးနဲ့တက်တဲ့ဒီကတော့ကနေဘိုင်ကတော့မချမ်းဘူးမြေပိုင်ကတော့ဖြူတာ
ရလန်းရွာသားတွေဟာမိုးမောင်းမျိုးကိုထွက်ပြေးတိမ်းရှောင်နေရပါတယ်မိုးမောင်းမျိုးကခੁੰကြီးကဲဆဲဆောင်ရဲနေသူတူကတော့စိပြေဒုက္ခတွေထပ်တိုးလာနေကြောင်းကိုအခုလိုပြောပါတယ
်ဒီနေ့ကရောက်80လောက်ပြောတော့ပါဗျာခုပဲရလန်းနေသူဒီမိုးမောင်းစုစိတ်ကြီးတော့ပါပို့တာတဲ့ဒီပွဲတော့ဖြစ်နေတော့မှာပဲမြစ်စ်ကုန်းတော်ရှိရဆောင်ရမ်းပါပဲဒီနေ့လဲကျွန်တော်ရှိမှအတိတ်နဲ့ပြစ်ကြတာပေါ့ဒီ7နှစ်ကိုကျင်တော့ပါပါပဲ
မိုးမောင်းမြို့နယ်ကချင်းနှချင်းခရိုင်အတွင်းမှာစစ်ပြေးဒုက္ခတွေ900ကျော်လောက်ရောက်ရှိနေသလိုတခြားဗုဒ္ဓဘာသာဝင်ရှမ်းစစ်ပြေးဒုက္ခတွေ2000ကျော်ကတော့မန်နောင်ရွာနဲ့မမော်မြို့တွေကိုအဓိကတင်းရှောင်နေပါတယ်။ဒီလ17ရက်နေ့ကတော့စီဟတ်ရွာမှာလက်နက်ကြီးကြီးကျတာကြောင့်အရသာ4ဦးသေဆုံးခဲ့ပါတယ်။မတ်လ25ရက်နေ့ကမိုးမောင်းမြို့နယ်ဒေါ်ဘုံရံမြို့နယ်ခွဲကအလော့ဘွန်တပ်စခန်းကို KIA ကသိမ်းပိုက်ပြီးနောက်ဧပြီလ17ရက်နေ့မှာတပ်မတော်ကတံပြန်ထိုးစစ်ဆင်ခဲ့တာပါ။ဧပြီလ18ရက်နေ့လောက်ကစပြီးတိုက်ပွဲတွေငြိမ်နေခဲ့ပေမဲ့ပြီးခဲ့တဲ့စနေနေ့24ရက်နေ့ကနေဒီနေ့အထိတိုက်ပွဲတွေတော့ဆက်လက်ပြင်းထန်နေစေရှိပါတယ်။တမရကာကွယ်ရေးဦးစီးချုပ်ယုံကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထောက်ရငြိမ်းချမ်းရေးအတွက်ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီကြေညာချက်မှာတော့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ငြိမ်းချမ်းရေးပုံပုံခိုင်မာရေးဆွေးနွေးဖို့နဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးဖို့အတွက်နိုင်ငံတော်ကာကွယ်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုနောက်ဆက်ထိပါတာတွေကိုတိုက်ခိုက်ချိန်မှအပတမတော်ရဲ့စီရေးဆိုင်ရာလှုပ်ရှားမှုတွေကို မီလာတရနေ့ကနေ30တရနေ့အထိထပ်မံရပ်ဆိုင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။တစ်ဆက်ထဲမှာပဲထာဝရငြိမ်းချမ်းရေးရရှိစေဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်စီလိုကြောင်းလဲတိုက်တွန်းထားပါတယ်ခင်ဗျာ။ကိုရိုင်းနိုင်ပါရှင်။
VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တသရှင်များရှင်မြန်မာစစ်တပ်စခန်းတွေကိုတက်ခိုက်သိမ်းယူခဲ့တဲ့ KNLA တပ်မဟာ 5 ဟာ KNU ဗဟိုရဲ့အမိန့်ကိုမနာခံဘူးလို့နှစ်ဆက်ကစစ်ကောင်စီရဲ့ပြောကြားချက်ကိုတပ်မဟာ 5 ကပယ်ချလိုက်ပါတယ်။ တမဟာ 5 ကအနေနဲ့ KNLA စီဦးစီးဌာနရဲ့ဦးဆောင်မှုကိုအမြဲတမ်းလိုက်နာနေပြီးလှုပ်တင်တာကိုပေါင်းလဲကနေလှုပ်တာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဒီအကြောင်း VOA သတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်။ဒီအမျိုးသားအစည်းအရုံး
KNU ရဲ့ လက်နက်ကိုင် KNLA တပ်မဟာ 5 ဟာအပြစ်ခတ်ရစရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ KNU ဗဟိုရဲ့အမိန့်ကိုမနာခံဘဲတပ်မတော်စစ်စခန်းတွေကိုတိုက်ခိုက်နေတယ်ဆိုပြီး AB လ 29 ရက်နေ့ကလှုပ်တဲ့ NASA ကစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မလ 29 ရက်နေ့ကကရင်ပြည်နယ်ကတိမူထာစခန်းအေပီလ 29 ရက်နေ့မှာတော့တန်လျင်မြစ်ကြောင်းလုံခြုံရေးယူထားတဲ့မဲရထာစစ်စခန်းတွေကိုတပ်မ5ကတိုက်ခိုက်သိမ်းယူခဲ့တာနဲ့ပတ်သက်လို့စစ်ကပ်ဘက်ကအခုလိုပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်လို့ KNU တပ်မ5ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစောကလေးတို့ကအခုလိုတုံ့ပြန်ပါတယ်။ဒီဗဟိုရဲ့အမေဟိုမနာကန်ဘူးဆိုတာတော့မဟုတ်ပါဘူးနော်။ ခွဲကျင်တဲ့သဘောမျိုးနဲ့သူတို့အဲ့လိုမျိုးပြောတာပဲဖြစ်တယ်။အဲတမဟာငါကအမြင်သားပဲဒီဟိုကဲယူဘူရဲ့ဥဆောင်မှုနဲ့ဒီဟိုကဲနယ်လေးရှိဦးစီးဌာနချုပ်ရဲ့ဟိုဥဆောင်မှုကိုအမြင်သားဟိုလက်ခံပြီးတော့အမြင်သားဟိုလိုက်လာပါတယ်။ပြောမှဆိုလို့ရှိဒီတမဟာတစ်ခုနဲ့တစ်ခုတို့ရဲ့ဒီဟိုလုတ်ပတ်ခွေကြတော့တို့ကဒီအမြင်ဌာနနေရှိတယ်။အဲ့ဒါကြောင့်မလို့ဒီတမဟာငါကသူလိမ့်တဲ့
ဟုတ်ဘူးလို့ပေါ့
ပြီးခဲ့တဲ့လတော့က KNU ရဲ့ထုတ်ပြန်ချက်မှာလဲတက်မဟာရီအားလုံးဟာဘိုဟိုရဲ့ဥဆောင်မှုနဲ့သာလုပ်တာဖြစ်တယ်ဆိုပြီးထုတ်ပြန်ထားပါတယ
်ဘိုဟိုကထုတ်တာတော့တက်မငါဒီမှာတက်မအကုန်လုံးကလည်းဘိုဟိုရဲ့ဥဆောင်မှုအောက်မှာပဲသွားနေကြတယ်လို့ပြောတာပေါ့နော်အဲ့လိုမျိုးဆက်ဖက်ချပြီးတော့ဟိုလုပ်တာမဟုတ်ဘူးလို့အဲ့လိုပဲထုတ်တာပဲဟုတ်ဒီလိုတခါနေမှာဟိုစာဝလေးသွားတိုက်တာလို့ကတော့ဒါဟိုဘိုဟိုစီဦးစီဌာနချုပ်ကနေပြီးတော့ဒီ2020ပေါ့လေဒီဇန်နဝါရီလမှာလေထုတ်တဲ့ထုတ်ပြန်ထုတ်ပြန်ချက်အတိုင်းပဲဟိုလှုပ်ဆောင်သွားတဲ့ဟိုသဘောအလုပ်တစ်ခုပဲဖြစ်တယ
်ဒီ KNU နဲ့မြန်မာအစိုးရကြားနှစ်ဦးသဘောတူအပြစ်ခတ်ရဲ့စည်းရေးကို2012ခုနှစ်မှာထိုးခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်းရေးသဘောတူစာချုပ်ကိုတော့2015ခုနှစ်မှာတခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကရင်နယ်မြေတွေထဲမှာတိုက်ပွဲတွေဖြစ်နေတာဟာအပြစ်ခတ်ရဲ့စည်းရေးသဘောတူညီမှုကိုချိုးဖောက်လို့ဖြစ်တာဆိုပြီးနှစ်ဖက်လုံးကအပြန်အလှန်ဆွဆွဲကြပါတယ်။ KNU တက်မှ၅ဘက်ကပြောတာကတော့
ဒီ ANCA ကိုဟိုဒီတက်ကတက်မှငါကနေချိုးဖောက်တယ်လို့သူတို့ကဆွဆွဲပြီးတော့ပြောတယ်။ဒါပေမဲ့အမှန်တကယ်မှာဆိုရင်ရှိတာဟိုဒီ NCO ချိုးဖောက်တာတို့ပဲရှိတယ် NCA ရဲ့ဆိုတာဘာလဲကိတိကိုအတိုက်ဆုံးလို့ရှိရဒီဟိုစစ်တပ်စခန်းတွေဘာလဲဒီဘက်ကနေပြီးတော့ဟိုတောင်းဆိုတာကိုတို့ကဒီသဘောတူပြီးတော့မှအဲ့မှာဟိုညှိနှိုင်းပြီးတော့မှတို့ရုပ်သိမှုအဲ့လိုမျိုးဒီ NCA ဘက်မှာလည်းဒီကိတိဟိုခံရတဲ့အပေါ်မှာလည်းတချို့ဟာရှိတယ်အဲ့လိုမျိုးနောက်တော့ဒီ NCA ထိုးပြီးလို့ရှိရင်လည်းပဲတနှစ်ဖက်ညှိနှိုင်းပြီးတော့မှဒီဟိုနေမီဘာလဲပြည့်ရနေမီရဲ့နောက်ပြီးတော့စက်စခန်းချရမယ့်နေရာလို့ဘာလို့ပေါ့နော်အေးသွားလာရမယ့်လမ်းကြောင်းလို့ဘာလို့အကုန်လုံးဟိုဒါကညှိနှိုင်းပြီးတော့လောက်ရမယ့်ဒါခါမှသူတို့လည်းအဲ့ဒီဟာကိုလောက်တာလည်းမရှိဘူ
းစစ်တပ်ကအာဏာသိမ်းအုပ်ချုပ်ခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းတပ်မဟာ5အပြင်တပ်မဟာ1တပ်မဟာ3တပ်မဟာ6စတဲ့ KNU တပ်မဟာတွေနဲ့လည်းစစ်တပ်ကြားမှာတိုက်ပွဲတွေဖြစ်ပေါ်နေပါတယ်မကြခင်ရက်ပိုင်းကပဲတပ်မဟာ5ထိန်းချုပ်တဲ့တရင်ရွာတွေပေါ်စစ်တပ်ကဘုံကျဲတိုက်ခိုက်လို့ဒေသခံထောင်ထဲရှိပြီးထိုင်းနိုင်ငံနဲ့ကပ်နေတဲ့နယ်စပ်တွေဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင
်မအေးမတည်င်းပေးဖို့တော်တော်ပါရှင်အခုတော့အောင်ပါလီချေအောင်ပါလီထီရဲ့စုကြေလျှော့ချလိုက်တဲ့သတင်းတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာမေလ3ရက်စနေနေ့မှာဖွင့်မဲ့အောင်ပါလီထီရဲ့အမြင့်ဆုံးစုကြေကို3ပုံ2ပုံအထိရှော့ချလိုက်ပြီးတော့ကြက်သိန်း 5,000 လို့တမန်လိုက်ပါတယ်စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်နာဆကစစ်ကောင်စီအတွက်ဝင်ငွေမရအောင်သပိတ်မောက်တဲ့အနေနဲ့ပြည်သူတွေကထီတွေမထိုးကြတဲ့အတွက်ထီလက်မှတ်အယောင်ထိုးကြသွားခဲ့ပြီးတဲ့နောက်မှာအခုလိုအမြင့်ဆုံးစုကြေကိုရှော့ချလိုက်ရတာဖြစ်ပါတယ်ရန်ကုန်ကလာတဲ့ထီတင်အပြည့်စုံကိုတော့မဆူမြန်မွန်ကပြောပြထားပါတယ်ရှင်မေလ၁ရက်စနေနေ့မှာဖွင့်မဲ26ကြိမ်မြောက်တထောင်ကျပ်တန်အောင်ပါလီတင်းစုဖွင့်ဝဲအတွက်အထူးစုကြီးကိုအမြင့်ဆုံးကျပ်သိန်း 5,000 စုနဲ့ကျပ်သိန်း 1,000 စုတစုစီခွဲဝေစီမံသွားမယ်လို့အောင်ပါလီတင်းစုဌာနခွဲကထုတ်ပြန်ကြေညာပါတယ်
အမြင့်ဆုံးစုကြီးကိုကျက်သိန်း3000ခွဲကနေကျက်သိန်း9000အထိ၃ဘုံတဘုံကိုရှော့ချလိုက်တာပါ။ထီလက်မှရောင်းရငွေ60ရာခိုင်နှုန်းကိုစုကြီးတွေပြန်ပေးနေတာဖြစ်ပါတယ်။အောင်ပါလီသိန်းစုဌာနခွဲရဲ့ထုတ်ပြန်ချက်အရထီလက်မှရောင်းရငွေကျန်ငွေ3000နှစ်တောင်းကျော်တဲ့အတွက်အဲ့ဒီရဲ့60ရာခိုင်နှုန်းဖြစ်တဲ့3000တထောင်နှစ်ထောင်ကျော်ကိုစုကြီးတွေပြန်ခွဲပေးမှာပါ။
ဆရာနာတင်ပြီးနောက်ပိုင်းမှာအာနာတင်းစက်ကောင်စီဝင်ငွေမရအောင်လို့ပြည်သူတွေကထိမထိုးဝဲသတိမှောက်ခဲ့ကြတာပါအဲ့ဒါကြောင့်ထီရောင်းအားထိုးကြသွားတာအာနာမသိငယ်အချိန်ကားတဲ့စာရင်တစ်ဆယ်ရာခိုင်နှုန်းအောက်မှာသာရှိတော့တယ်လို့ထီလုံငန်းရှင်ဦးသိန်းထွန်းကဗီအိုအေကိုပြောပါတယ်အရင်ကြောက်ပါလားအခုဆိုရင်တင်းပါစင်အောက်ရောက်သွားတာပေါ့နော်အရင်ရောင်းအားတင်းပါစင်အောက်ရောက်သွားတယ်ကျွန်တော်တို့ကတော့
ဒီနေ့ကျွန်တော်တို့ဒီကနေ့ပြန်လှုပ်ပေးမယ်လို့စစ်ကောင်စီတပ်ဖွဲ့ပဲကပြောနေပြီမဲ့ပြန်လှုပ်တယ်ပေါ့ဗျာသူအားပေးမရှိတော့ရောင်းအားလည်းပေးမရှိတော့ဘူးအောင်ပါလေထီရောင်းချရငွေရဲ့40%ကနှုန်းကိုနိုင်ငံတော်ပန်းတာငွေရဲ့ထည့်သွင်းတာဖြစ်လို့ပြည်သူအများကထီမထိုးပဲစမ်းကြင်နေကြတာဖြစ်ပါတယ်
အနာသိမ့်ပြီးတဲ့နောက်မှာအရင်လိုလဲပုံမှန်ထီမဖွင့်နိုင်ခဲ့ပါဘူးအခုလဲစုချင်းငွေအစမတန်ရှော့ချလိုက်တာကြောင့်ပုံမှန်ထီထိုးနေသူတယောက်ကဂတိမတည်တဲ့လောက်ရတာဖြစ်တယ်လို့ပြောပါတယ်သူကတော့ဖေဗူရီလမကုန်ခင်အထိအမြဲတမ်းထီကိုကန်ဆန်းထိုးနေသူကိုမင်းတွင်ဖြစ်ပါတယ်ငွေရဲ့သူတို့ဒီလောက်စုတွေပြီးမယ်လို့ဆိုပြီးတော့အရင်တော့ 900 နောက်ကျတော့ဒါထီစုကိုပြင့်ပြီးတော့1000ဆိုပြီးတော့ရောင်းတာလေပြည်သူလူထုကလည်းဒါတော့ငတိရတစ်ထောင်နဲ့ငါငွေလို့ရှိရင်အတင်းတပေါင်းပဲရမယ်ဆိုပြီးတော့မျှော်လင့်ကျင်တဲ့ထိုးတာပေါ့နော်ကျောင်းကကြသွားလို့သူတို့ဝင်ဝင်မရတော့ဘူးဆိုတဲ့အချိန်ကြတော့ နေဝင်နေတင်ကြတော့ဒါစုရှော့ထုတ်ပြီးတယ်ဆိုတာဒါမလုပ်တဲ့နဲ့လို့ပေါ့နော်တကယ်တမ်းသူတို့အရင်ခါလေးများစွာနှစ်ပေါင်းများစွာသူတို့အမြတ်ရခဲ့တယ်ဒီအချိန်မှာတကယ်လို့မရောအောင်ဆိုရင်ဒါသူတို့ကပြန်စိုက်ထုတ်ပြီးတော့ငိုကျင်ညာထားတဲ့စုအတိုင်းသူတို့ထုတ်ပေးတယ်ပေါ့နော်သူတို့ရတော့ကြတော့ယူထားပြီးတော့မရတဲ့ခါကျတော့မဆိုင်နိုင်ဘူးဆိုတာတော့အိပ်ရမရှိဘူးလေ
2019ခုနှစ်ဖေဖော်ဝါရီလတရနေ့ကစပြီးချက်တထောင်တန်ထိလက်မှတ်တွေကိုစတင်ထုတ်ဝေခဲ့ပြီးအမြင့်ဆုံးစုချင်းငွေ3,000ကျပ်တမ်းခွဲတက်မှတ်ခဲ့တာပါထီဖွင့်ပွဲကိုလစဉ်ပုံမှန်လုပ်ခဲ့ရကဆရာနာသိမ့်ပြီးနောက်မှာတော့25ကျပ်မြောက်ထီဖွင့်ပွဲကိုဆန်9ရက်နောက်ကျပြီးလုပ်ခဲ့ပါတယ်မေလတရက်လက်ဖက်မှာဖွင့်မဲ့27ကျပ်မြောက်အောင်ပါလီထီဖွင့်ပွဲကလည်းအချိန်တလနောက်ကျပြီးမှဖွင့ င်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဧပြီလ30ရက်တောက်ကြနေ့ညဖက်အတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်အစီအစဉ်တွေကတော့လိုင်းတိုမီတာ25 30နဲ့50အပြင်လိုင်းလမီတာ190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။တိတ်ပန်တဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းတွေဦးဆောင်ပြီးတော့စစ်အုပ်ချုပ်ရေးကိုအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုသွေးအေးမသွားသေးပါဘူးလို့ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။စစ်ကောင်စီဘက်ကဖိနှိပ်တာတွေပြင်းပြင်းထန်ထန်လှုပ်လာတဲ့အတွက်လမ်းမော်ထွက်လှုပ်ရှားမှုတွေအရင်ကလောက်လူမများတော့ပေမဲ့လို့ CDM အပါအဝင်စစ်အာဏာရှင်စတင်ရေးလှုပ်ရှားမှုတွေဟာပုံစံမျိုးစုံနဲ့ဆက်ရှိနေတယ်လို့သူတို့ကပြောပါတယ်။၃လနေပါရှိလာပြီဖြစ်တဲ့ CDM လှုပ်ရှားမှုတွေဘလို့ပုံစံနဲ့ဆက်ရှိနေပါသလဲ။ဘလောက်အထိအောင်မြင်မလဲလို့ရောပြောနိုင်ပါမလဲ။စစ်အုပ်ချုပ်မှုစတင်ရေးလှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေတဲ့အမျိုးသမီးဆရာဝန်တချို့ကိုဆက်ဆွဲမေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ဆက်ထားပါတယ်ရှင်
ဝိုင်းရတီးရဲ့စစ်တပ်ကအာဏာသိမ်းရဲ့ရပိုင်းတွင်ပါပဲအာဏာသိမ်းမှုကိုစန့်ကျင်ကပ်ကွက်တဲ့လှုပ်ရှားမှုတွေမြန်မာနိုင်ငံတဝန်းပုံစံမျိုးစုံနဲ့ပေါ်ထွက်လာခဲ့တာမှာအာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီနဲ့မပူပေါင်းမှုဆိုရဲစီဒီအမ်လှုပ်ရှားမှုကလည်းအချိန်ဟုန်ကောင်းကောင်းနဲ့စတင်ခဲ့တာပါဒါပေမဲ့အာဏာသိမ်းထားတဲ့အချိန်ကြာလာတာနဲ့အမျှဒီလှုပ်ရှားမှုတဖြည်းဖြည်းအားနည်းသွားမလားဆိုရဲစိုးရိမ်မှုတွေလည်းရှိလာပါတယ်လက်ရှိစီဒီအမ်လှုပ်ရှားမှုတွေမှာရှေ့တန်းကပါဝင်နေပြီးသူရဲ့လုံခြုံရေးကြောင့်အမည်မဖော်လို့တဲ့ဆရာဝန်အမျိုးသမီးလူငယ်တယောက်ကတော့စီဒီအမ်လှုပ်ရှားမှုအပါအဝင်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေသွေးအေးမသွားသေးပါဘူးလို့ပြောပါတယ်
။အော်သွေးအေးသွားတော့မဟုတ်ဘူးကွာကျွန်တော်တို့ကလေလက်ရှိမှာ ကျွန်တော်တို့ကပြန်ပြီးတော့ပြုတ်တက်စီတောင်းချပါတော့ပြန်ထွက်လာကြပြီပြန်ပြီးတော့ဝင်လာတယ်သူအေးတော်တော်မဟုတ်ဘူးညာကျွန်တော်တို့ကအဆုံးပြီးတော့ဆက်တိုက်သွားမှာပဲကျွန်တော်တို့နိုင်ရတဲ့အချိန်ကိုကျွန်တော်တို့ဆက်တိုက်သွားဖို့အစီအစဉ်ရှိတယ်ခင်ဗျာကျွန်တော်ကတော့ဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကံကွယ်လှုပ်ရှားမှုတွေကိုစစ်ကောင်စီတပ်ဖွဲ့တွေကနေရောညပါပြစ်ခတ်တပ်
ဒီကနေ့ကျွန်တော်တို့ကအခုအချိန်ထိတောက်ခံထားကြတုံးပါပဲလို့စီရီယံလှုပ်ရှားမှုမှာပါဝင်နေတဲ့ဒေါက်တာမျိုးကပြောပါတယ်။
ပေါ်ထပ်ပြီးတော့လာတဲ့ပြားပြားပြားလေးပုံမူတည်ပြီးတော့အဲတယောက်ချင်းတစ်ခုစီရဖြစ်သွားမှာလေဆိုတော့တန်းဆိုင်တွေတော့ဥပမာကျွန်တော်ကအချင်းချင်းကြော်ပြလို့ရတာကဒီလိုမျိုးလုံးဝနောက်ဆုံးအချက်တွေဖြစ်သွားလို့အလုံးဝင်တဲ့လူရှိရင်တောင်မှအဲ့ဒီဝင်တဲ့လူတွေဒီလိုမျိုးရဆက်ပြီးရေးဆွဲလို့ရတယ်။ဇနီးကမလဲတောင်ကျွန်တော်တွေအမှတ်တူရဲ့ပြင်ပြန်တယ်ဒါပေမဲ့အခုဒါဖြစ်နေလေဆိုကျ
ตัวมาซีบ่เนาะอีกาจ้ะเราเลยที่สภาวะปกติมันผิดตัวได้หาเลยวันนี้ก็ออกไม่ได้เนาะอู้เนี่ยฐานะไล่เกทุ่งขึ้นมาเลยทีนี้ตะไหนนี่ลงลงรู้เมียอ๋อตะชู่อเมรีนี่จ้าวลงตัวได้จ้ะมาจันเนนี่จ้ะลงลงรู้เมียอ๋อตัวจ้าวสูญเนาะอเส้นไปมาว่ะแล้วตัวขึ้นไปเจ้าอเมรีกาตัวก็นอกสงสิทธิ์ตัวมาน้องสงสิทธิ์ก็สุดๆไป ဒီထဲမှာတော့တချို့ကလည်းအတတလေးတော့အရေးရှိကြောင်းရှင်းနိုင်တယ်တချို့ကြောင့်လည်းတော့ဒီကတော့ချင်းတို့တော့လည်းရှင်းနိုင်နေပေါ့နော်အဲကိုကြီးကဒီကကိုထဏာပေါ်မူတည်ပြီးတော့လှူရှာရမယ်ထင်ပါတယ်။ဒါခိုင်တို့များများကြောင့်ခင်ဒီတို့ကဘယ်လိုမျိုးများပြန်ခေါ်ရမလဲဆိုတော့ပြန်စီတာအောင်ပါပဲလေ။ဒီလိုချင်းချောက်နေတာဒီမှာမြေမှုစုချင်းချောက်တဲ့နေမှာပဲတခြားနေရန်တော့အောင်ပါပေါ့ဒီလိုအခုလည်းသူတို့ကချင်းချောက်တ င်းတာတစ်ခုအထိအောင်မြင်နေရဲဆိုတာသိတာပါတယ်လို့လည်းဒေါက်တာမျိုးကပြောပါတယ
်အခုအထိကျွန်တော်တို့ဒီပတ်တိုင်တစ်ခုကိုဆက်ခဲ့ပြီးသားစီရင်ဝင်တဲ့နေ့ဒီကျွန်တော်တို့ပတ်တိုင်တစ်ခုဆက်ခဲ့ပြီးသားအဲ့ဒီရဲ့အကျိုးဆက်ကိုလည်းမြင်ရပြီးသားဒါကြောင့်ဆိုတော့ကျမကြီးကတော့အတိတ်ကတည်းကကျမကြီးကအတိတ်ကဆိုတာဘာကြောင့်လဲဆိုတော့စီရင်စီစီကန်းဆိုတာအစော်ရရလူနဲ့ဆက်ဆံပြီးတော့ဟိုကပေါ့ service ပေးနေတဲ့နေရာလေးလေအဲ့တော့ general public ကို service ပေးနေတဲ့နေရာလေးမရမ်းတာဟာအရင်တိတာထင်ရှားတယ်လေနိုင်ငံတကာမှာလည်း image ကအရင်ကြီးတယ် impact ကအရင်ကြီးတယ်ပေါ့သူတို့ဂျန်နီယာပြုတ်လောက်အောင်တိုင်းနိုင်တာဟုတ်ချင်မှဟုတ်မယ်ဆိုတော့ညာလေဒီဟာရဲ့ image ကတအားကြီးတယ်အဲ့ဒီတည်းအောင်မြင်တယ်လို့ပြောလို့ရတယ်မတော်အလိုပဲရင်းနေပေါ့နော
်မြန်မာနိုင်ငံမှာဆင်ရနာရှင်စနစ်ကိုအမြင့်ပြတ်တိုက်ထုတ်ခြင်းနဲ့ဆိုရင်အခုချိန်မှာ CDM လှုပ်ရှားမှုအရှိန်ပြတ်မသွားအောင်ဆက်ပြီးတော့ထိန်းထားဖို့အရေးကြီးတယ်လို့အမိမဖော်လို့တဲ့ဆရာဝန်ကပြောပါတယ
်အဓိကပေါ့နော်ကျွန်တော်တို့ဆရာဝန်တွေဆိုလို့ရှိရင်ဟိုဟာတောက်ခံနိုင်လေးတယ်ပေါ့နော်ဘာလို့လဲဆိုတော့အလုံးကြီးဝင်းဝင်းမရကြတော့ဘူးဆိုပေမဲ့လည်းအခုချိန်နေမှာကျွန်တော်တို့ကအရင်ဟိုမိသားစုဆရာဘာညာအဲ့လိုမျိုးတွေနဲ့ကျွန်တော်တို့ကတောက်ခံနိုင်မယ်တကယ်တကယ်တမ်းတောက်မခံနိုင်တာအငယ်ဝန်တန်းနေခင်ဗျတခြားဌာနကအငယ်ဝန်တန်းနေရောဒီကျွန်တော်တို့ဌာနအငယ်ဝန်တန်းနေရောပေါ့နော်အဲ့ဒီတော့ကျတော့ကျွန်တော်တို့လည်းတက်နိုင်သမျှသက်ပို့ရရောရှာပေးနေရပေါ့နော်တခြားဌာနတွေဆိုရင်လည်းကျွန်တော်တို့တက်နိုင်သမျှလိုက်ပြီးတော့သက်ပို့ရပေးတယ်နောက်ဆုံးပတ်စံမတက်နိုင်ရင်ပတ်စံတွေပါပေးဖို့ခက်ခဲဖြစ်နေတော့မှကျွန်တော်တို့အဲဒီတန်းနေစီရေအဲ့လိုမျိုးဝယ်ပြီးတော့စားဖို့တောက်ဖို့ပေါ့နော်တအိမ်အောင်ကအဲ့လိုမျိုးတွေတော့လိုက်ပြီးတော့သက်ပို့ပေးဒီတောက်ခံနိုင်ဖို့ကတော့တတော်ကိုအရေးကြီးတယ်ခင်ဗျာဘာဖြစ်လို့ဆိုတော့အခုချိန်နေမှာကျွန်တော်တို့ကတော့မတောင့်ခံနိုင်ဘူးကျွန်တော်တို့ဘက်ကပေါ့နော်ဘယ်လိုပြောမလဲရှုံးတယ်လို့မဟုတ်ရင်တော့မရဘူးအဲတားကြီးဟိုအချိန်ဆက်ဆံလိုက်လို့ဖြစ်သွားတယ်ပေါ့နော်ပြန်ဝင်တဲ့လူများနေလို့ဆိုရင်တောင့်ခံနိုင်ဖို့ကတော့တတော်ကိုအရေးကြီးတယ်ခင်ဗျာ
အခုချိန်မှာ CDM လှုပ်ရှားမှုကိုပြည်ပင်းပြည်ပကဝိုင်းဝန်းကူညီထောက်ပံ့ပေးနေရတဲ့အားလုံးကလည်းဒီလှုပ်ရှားမှုရက်တက်မသွားစေဖို့အတွက်အများကြီးအထောက်အကူဖြစ်စေတယ်လို့လည်းသူကပြောပါတယ်
ထူးခြားမှုရှိပါတယ်ခင်ဗျားအဲ့ဒါတွေက 边直播间呢，主要几点几班呢？对不？喏，公龙直播也比较多喏。哦，这个嘞，这个跟那路边那趟那些的内容嘛，你几点啊？几班啊？公龙啊，过去招募了公龙西瓜叶的，他现在也比较多喏。哎，你有没有前面有嘛人嘛呗？阿龙啊，有路拉拉呢？公龙这边有不喏？路阿在路直播比我多不？这边个家伙路里快比较，哇，来比较，路过来哟，不像我接单。我接到那个我接不能啊，比如我接车，比如我接他们家路人把菜偷比较，公龙那比较，十八路边那里来，你还记得怎样？阿龙来接车，我接住电话吧嘞，十八路那里有嘞，如果他们过年来去，一年来十来路上有问那公龙在多少块开车进来买的怎样？
来西马西高西八家，比如我交两姐妹，你俩帮送东西，而且敢超两里来是你俩家，如果家嘛，所以木呢叫第二位娘来，谁路来都个表白嘞。但是来西安那三级楼下目地段奥秘不属于，第六十九级八家判定里的叫第二位股，中南南部个地价八百六嘞，都个标八嘞。
你都给他要不帮人家，他在那里，不来去给你他也带毛了。哎，妈妈不帮那里去的路，嘛不帮我们呢，不能路标我们嘞，不讲人生，对不咯？哎，来去也怎么样？哎，路也路也来去。这个咯，地价开开啊，话来说，来去楼里的楼 ，CDM 来地价是不楼没？那如果不跟谁来，对吧？就地价楼上多没？那如果哎地价跌下来，哎你去快点，不哎你接下来不咯？我住半个楼。老板过年呢，对啥老不要的？哦，反正就是，现在你老多没什么，等到如果后面那年过呢，啊，底下了，他困难的困难嘛，那那里公民就先隔离十年家嘞，开开的苦吃掉，那如果叫，来说，比如降价怎么样？湖南那底下来去几天，那你这个费用一点多的，老几间问下的，南市这边的七多家的是吧？降价了怎么样？我说，如果侬来去啊那路下来，再讲几个，就侬说啊那路路该懂的些，啊那路再讲几啊，就侬路里公路爬路来说对吧？啊，叫底下特别来加公路，啊路侬爱我干呢，这边嘛今年嘞，因为你看我干嘛把这车油公司做嘞，看呢做嘞这边里得来，哎，真个啊路把起来，叫底下嘞，啊公路啊叫底下嘞说，你过你家是来路八段嘛，过话来八段嘛，就叫底下比较，哎，路是边问一下怎样？啊，底下个。 我叫家里就被拍比较，我喏，阿龙嘛，人民家族起家的，没学好，阿龙啊，路人的康家忙不打没来的呀，路人嘛，人民家族起家的，那些老年人呀，个人民家族做好嘞，新人人民家族，过来，门口大龙跑过喏，第个人那个阿龙要啥地方出来买钱瑞鲜，那个，刚刚我们呢，刚我们呢，那个呢。一点嘛，他给钱对，不如就在你家那边喏。你对阿龙十几套，那是几天拢没有那里来十六几套，就在家吧。阿明那天就在家吧，我拿多钱买的。
飞过那个地方，沙丁个的，西安那新三级楼下木里哈，东南地方在哪里？青马路，不说完青绿马路阿老，那么在楼下木里没西罗被买嘞，只要家的被路买的被沙的片，思考是跌破人的，太太没对啊。风山没有从的向下边的楼家的楼下木里家罗。你妈能按着玩吗？阿姑建议姐姐边边设备要新的，虽然正家用的呗，第二天还没有得你干嘛不？起码为人拿回一百钱，起码给你一百钱。
目前就可以检测他的阿姆的米干拿过讨论被来打七八人先，阿姑罗对本的你比伢是什么？ထိုင်းနဲ့အိန္ဒိယနိုင်ငံမှာအတွေ့ရများလာနေတဲ့ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုသစ်အကြောင်းအနုစည်းဝါပေးတာပညာရှင်မခင်ဇာဝင်ပြေကိုမေးမြန်းပြီးတော့တော်ခင်မျိုးသက်ကသိပ္ပံနဲ့နေပညာအစီအစဉ်မှာတင်ဆက်ပေးထားပါတယ်
ဒီကဘတ်တော့ကိုဗစ်ကိုဘီးမဆိုင်နိုင်လဲဖြစ်နေတဲ့မြန်မာနိုင်ငံရဲ့အိန္ဒိယအိန္ဒိယနဲ့ထိုင်းမှာရင်ဆိုင်နေရတဲ့ကူးစက်များပိုးသစ်တွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုအနုစည်းဝါပေးတာပညာရှင်မခင်စာဝန်ကြီးကပြောပြပေးပါပါ
ဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီကိုဗစ်19နဲ့ပတ်သက်ပြီးတော့ကောင်းကောင်းဂရုမစိုက်နိုင်ဘူးပေါ့နော်ဆိုတော့ဒီကိုဗစ်19နဲ့ပတ်သက်ပြီးတော့ဘယ်လောက်များဆိုးရင်စရာအခြေအနေမှာရှိလဲပြောပြပေးပါအာမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ကာကွယ်ဆေးစပြီးတော့ထိုးတဲ့ဟာကကျွန်တော်ဖိုင်းပါစန့်အောက်ပဲရှိသေးတယ်စစ်တမ်းလူကြီးရဲ့အုံရတဲ့တမန်9000ကျော်ကိုအောက်မှာပဲရှ
အစင်မပြေတော့ဘူးဖြစ်သွားတဲ့ခါကျတော့ဘယ်လောက်ရှိမယ်ဆိုတဲ့ဟာကိုပြောလို့မရဘူးဖြစ်နေတာပေါ့နော်အခုလောလောဆယ်ချင်းနေရတယ်။နိုင်ငံရေးမတည်မငြိမ်နဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့ဒီကျန်းမာရေးလည်းကျူးမဆိုင်နိုင်ဘူးဖြစ်နေတယ်။ဆိုတော့ဒီအချိန်မျိုးမှာမြန်မာနိုင်ငံကနေပြီးတော့ဒီပတ်ကိုသွားရပြီပေါ့နော်။မတရုတ်နိုင်ငံဘက်ကိုသွားတာလို့ထိုင်းဘက်ကိုသွားတာလို့အဲ့ဒီမှ
弄嘞不露边嘛，就吃么地奶不呢？是吧？比如前年牛嘛，人嘛那个印尼钱不呢？印尼啊那泰嘛，这个里有古色古香，前年的哎，古早老的嘛不呢？是吧？那不是嘛？我用印尼啊，我用沙雕的吧？印尼啊嘛，这个等你有路往对面去比较古色看的来不呢？是吧？印尼啊那个嘛，古对你的的古色呢 ，virus 牛的，前年的那个表表吧。
ဟုတ်ကဲ့ပါရှင်အိန္ဒိယကခုနောက်ဆုံးဧပြီ26ရက် case အရေအတွက်အရဆိုလို့ရှိရင်3သိန်းကျော်လောက်ဖြစ်နေတယ်ပေါ့နော်ဒီချမ်းချမ်းညောင်ပိုင်းမှာလည်းတို့ကလုံးဝကျသွားပြီးတဲ့အချိန်ကြမှာအခုဒီ April ဒီတလောလေးအတွင်းမှာလည်းအရင်တက်သွားတယ်ဆိုတဲ့ဟာဖြစ်တာတို့တို့ဒီမှာတွေ့တဲ့ဒီ coronavirus အမျိုးအစားကလည်း US ဘက်မှာ California ဘက်မှာစပြီးတော့တွေ့ခဲ့တဲ့အမျိုးစိတ်တစ်ခုနဲ့ဟို variant တစ်ခုနဲ့နောက်ပြီးတော့ Africa ဘက်မှာစပြီးတွေ့ခဲ့တဲ့ variant တစ်ခုနဲ့အဲ့နှစ်ခုပေါင်းပြီးတော့နှစ်မျိုးပေါင်းပြီးတော့ဒီ spike protein မှာ mutation နှစ်ခုဖြစ်နေတာကိုတို့တွေ့နောက်ပြီးတော့ကျွန်တော်အရင်တော့ဒီ 614G လို့ပါလို့ရှိခဲ့တယ်ဒါရီအကုန်လုံးကသူ့ရဲ့ mutation ရဲ့ဒီ virus ရဲ့အပေါ်က spike protein လေးတွေမှာဖြစ်နေတဲ့ဒီ mutation တွေမှာအခုနောက်ဆုံးတွေ့တဲ့ဟာမှာကြတော့သူက California ဘက်က mutation ပုံစံလည်းပါတယ်နောက်Africa ဘက်က mutation ပုံစံနဲ့ပါတယ် California ဘက်ကသူလေ့လာထားတဲ့အရာကသူတို့ရဲ့ဒီ mutation ဖြစ်တဲ့ဟာကဟို20ရာခိုင်နှုန်းပို့ပြီးတော့ကူးနိုင်တယ်ပေါ့နော်ဒါကသူတို့လေ့လာထားတယ်။နောက် Africa ဘက်ကဖြစ်နေတဲ့မျိုးစိတ်ကပြောင်းနေတဲ့ variant ကကြတော့သူကဆေးရည်ဓာတ်ပေါ့နော်ဆေးရည်ဓာတ်ဆိုဒီ Moderna တို့ Pfizer တို့ဒီ Johnson & Johnson သူတို့ရဲ့ဆေးရည်အာနိသင်ကိုသူကဓာတ်ခံနိုင်တယ်အဲ့ဒီဟာကအခုပေါင်းပြီးတော့ဒီအိန္ဒိယကအခုအသစ်ထွက်လာတဲ့မျိုးဆက်ပေါ့နော်ကယ်လီဖိုးနီးယားဟာလည်းရှိတယ်အာဖရိကဟာလည်းရှိတယ်ဆိုတော့ဟို20ရာခိုင်နှုန်းလဲပို့ပြီးတော့ကူးနိုင်တယ်ဆေးရည်ဓာတ်လည်းထွက်နိုင်တယ်ဆိုတဲ့အခါကျတော့ဒီလိုမျိုးစိတ်မျိုးကဘယ်လောက်များလူပို့ပြီးတော့သိနိုင်မလဲဘယ်လောက်လူပို့ပြီးတော့ဟိုအဖြစ်ရှင်ရှိနေဆိုတဲ့ဟာကိုပြောရခက်တယ်ပေါ့နော်အခုလောလောဆယ်ပြလာထားတဲ့ဟာမှာတော့ covaxin နဲ့အခြေအနေနည်းနည်းသိတာနိုင်တယ်ဆိုပြီးတော့သူတို့ပြောတယ်ဒါပေမဲ့အဲ့ဒီဟာကလည်းဒါကနအူးလေးလာချက်တွေပဲဖြစ်တဲ့အတွက်ကြောင့်မို့သူတို့ဖတ်ပြီးတော့လေးလာအောင်တိကျပြောလို့မရသေးဘူးပေါ့
အခုမြန်မာနိုင်ငံကနေပြီးတော့အိန္ဒိယဘက်ကိုဖတ်ပြီးတဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီလူတွေအတွက်ကိုဗားရီများအိန္ဒိယနဲ့ပတ်သက်ပြီးတော့ပေါ့နော်ဗားရီများသတိထားဖို့
အဓိကကတော့လူစုလူဝေးကိုရှောင်ရမှာပေါ့နော်ဖြစ်နိုင်ရင်လူစုလူဝေးကိုအတတ်နိုင်ဆုံးရှောင်မှာအိန္ဒိယဘက်သွားတဲ့လူတွေဆိုလို့ရှိရင်လည်းကိုယ်နဲ့သိတဲ့လူတွေပဲနေပြီးတော့အဲ့လိုဟိုကြံတဲ့လူအုပ်စုတွေဓာတ်ရိုက်ဖက်ကိုသွားရမယ်ဆိုလို့ရှိရင်အတတ်နိုင်ဆုံးကိုဒီယောဂါဖြစ်နေတယ်ဆိုတဲ့ဟာကိုစိတ်ထဲမှာအများအားသတိနဲ့ထားပြီးတော့နေရမယ်လို့တော့ပြောချင်ပါတယ်ရှင်
ထိုင်းဘက်မှာလည်းပေါ့နော်ဒါဗန်ကောက်မြို့ပေါ်မှာတော့မှဒီထောင်ကနန်းနေဖြစ်လာတယ်တနေ့တနေ့ကူးတဲ့နှောင်းကထိုင်းဘက်မှာဗာမျိုးစားတွေများတွေ့ပါလား
ဟုတ်ထိုင်းဘက်မှာကျတော့သူရဲ့တွေ့တဲ့ဟာကထိုင်းဘက်ကသူဧပြီ9ရက်နေ့တုန်းကနောက်ဆုံးတွေ့လိုက်တဲ့ဟာပေါ့နော်သူက UK ဘက်ကနေပြီးတော့လာတဲ့မျိုးစိတ်တွေပေါ့သူတို့တွေ့တယ်ပေါ့ UK ဘက်မှာလာတယ်ဆိုတဲ့အခါကျတော့အထူးကောင်းတာကတော့ဟို UK ဘက်မှာသူတို့ဒီ AstraZeneca နဲ့သူတို့ mutant နဲ့သူတို့ကလည်းသူတို့ထိုးနေတယ်ဆိုတဲ့ဟာရှိရကြောင်တကယ်လို့ Thai ဘက်ကမျိုးစိတ်တာမြန်မာနိုင်ငံကိုရောက်လာမယ်ဆိုရင်ကျမတို့မြန်မာနိုင်ငံမှာရှိနေတဲ့ကာကွယ်ဆေးနဲ့ကာကွယ်နိုင်မယ်လို့တော့ညွှန်လင့်ရတယ်ပေါ့နော်တကယ်လို့သူတို့ကအခုကူးတာများလာများလာများလာပြီးတော့
ဒီနေ့မှာနိုင်ငံမှာအခုကာကွယ်ဆေးကိုပဲအဓိကသူတို့ဘာတွေတုံးနေပါလဲ။ထိုင်းဘက်မှာတော့သူတို့ကအက်စ်ထရာဇနီကာသူတို့အဓိကတုံးတယ်လို့သူတို့ကြေညာတယ်။ပြီးခဲ့တဲ့နှစ်ပတ်လောက်ကသူတို့ခဏရက်လိုက်ပြီးတော့အခုသူတို့ပြီးခဲ့တဲ့၃ရက်လောက်ကသူတို့ထပ်ပြီးကြေညာချက်ထုတ်တယ်။ဒီဟာကပဲသူတို့အက်စ်ထရာဇနီကာပဲသူတို့အဓိကထားပြီးတော့တုံးမယ်။တခြားတုံးတဲ့ဟာတွေကတော့မော်ဒါနာနဲ့သူ
ဆိုတော့ဒီလိုအခြေအနေမျိုးမှာဘာတွေလောက်တန်လဲပြောပြပေးပါကိုဗစ်-19ရဲ့ပတ်သက်ပြီးတော့တန်နိုင်နေဆိုလို့ရှိရင်တော့အိမ်ထဲမှာပဲနေကြပေါ့နော်တကယ်လို့ထင်သွားမယ်ဆိုတဲ့အခါကျလို့ရှိရင်လည်းအကာအကွယ်လေးတွေပေးချအုပ်သွားသွားမယ်ဆိုလို့ရှိရင်လည်းတန်နိုင်သလောက်အငြင်းပြန်ပြီးတဲ့အခါကျရင်ဟိုလက်တွေစေးနောက်
ဟိုရန်ကုန်လိုမျိုးမျိုးမှာတော့မှာစိတ်စိတ်ဆရာတာခက်နေတယ်ဆိုတဲ့အခါကျတော့လေဟိုတကယ်လို့ယောဂပြင်းထန်လာတယ်ဆိုလို့ရှိရင်ဘယ်စိတ်ယုံမှာသွားရမှာလဲပါလဲအဲ့လိုမျိုးတွေပါထပ်ပြီးတော့ complication တွေထပ်ပြီးဖြစ်လာမှာဟုတ်လဲဆိုရင်ရတဲ့အတွက်ကြောင့်မို့လို့နည်းနည်းတော့သွားရလာတဲ့အခါကျရင်သတိလေးထားပေးဖို့ကျွန်မပြောချင်ပါတယ်ရှင်။မခင်စာဝင်းပြည့်ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွ Talking Yota yet, they ban any pina, seizing on us in Kerawashin, teasing or Kulu, Taujani, Yabaima, the Tolan Benebio, Janle Tolan Chakuro, Sinema Nabaima Nasinamare, Tikinina Tolan Pere, seizing Alongole, a seizing Bibichin, Yats, and Ianis at the nighty, a sasong Piamiro Nasinamare. Kuro didn't change Choko Timpia Bibame. Sit an ashen Sanjee, Ponsam Yoson, Nizin, Shinida, Yango Muma, Diginile, Mote, Tanida, Jagabe, Munit, Choma, the Bixi, Jangli, Lamo, Tret, Sana, Yabare, Yango Mule, Bocho, Ansan, Shibong, Dalane, Dingizinama, Lungeri, Usam, the Bixi, Jangli, Lure, Yane, Chibio, Bawin, Keraba, Munari, at the Bixi, Jangli, Malaya, Bubongare, Sana, Yaborego, Sikansi, Tadrine, take them to out, a chain to drink Luzu, Quakeraba. စစ်ကောင်စီတပ်တွေနေရောညပါတင်းနေကြပြအပင်းနေတဲ့ကြမှာပဲထိတ်တိုက်မတွေ့အောင်ရှောင်းနေနေတွေတုံပြီးတော့နိုင်ငံသားများလဲဆန္ဒပြပေါ်ရရက်တမ်းမသွားပဲအရှင်းပြဆက်ရှိနေပါတယ်။ဥရောပသမဂ္ဂ EU အနေနဲ့မြန်မာလူမှုနဲ့အတူဆက်လက်ရည်တည်သွားမှာဖြစ်တယ်လို့သုတကျင်းဆန္ဒမှုအကူအညီတွေကိုလည်းဆက်လက်ပေးအပ်သွားမှာဖြစ်ကြောင်းလည်းဒီနှစ်ထဲ EU အဖွဲ့ဝင်29ခုနိုင်ငံကမြန်မာနိုင်ငံအတွက်ယူရုံငွေတန်း20ကျော်အမေရိကန်ဒေါ်လာ20ငါးသန်းနီးပါးကူညီပံ့ပိုးပေးခဲ့ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးပြန်လည်ထွန်းကားလာဖို့အတွက်ဝိုင်းဝန်းကြိုးပမ်းနေကြသူအားလုံးနဲ့အတူယက်တီနေတဲ့အကြောင်းနဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ ဝင်ရှိသူတို့ရဲ့အခုထုတ်ပြန်ချက်ထွက်လာတာပါမြန်မာအပေါ် EU ကဒါအရေးယူထားသူစင်ကိုတော့ EU ကအမြဲတမ်းပြန်လည်သုံးတက်နေတာဖြစ်ပြီးနောက်ထပ်အရေးယူရမယ့်သူတို့ရင်စီရင်ထဲထပ်ပြန်မှာဖြစ်ကြောင်း EU နိုင်ငံခြားရေးကူညီတွေကဖေဖော်ဝါရီလကတည်းကတတိပေးထားတာဖြစ်ပါတယ်မြန်မာအရေးနဲ့ပတ်သက်ပြီးတော့ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အချက်၅ချက်ပါသဘောတူညီချက်အပေါ်အာဆီယံနဲ့နိုင်ငံတ
ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကတော့ဒီလောက်ပါပဲရှင်။ဒီညအစီအစဉ်ထုတ်လို့ရင်မူကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့တော်နီပေါ်လော့ဖြစ်ပါတယ်။ VOA အမေရိကန်အတန်ရဲ့ညဖက်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့စနေနေ့ထိလိုင်းတူမီတာ29ကီလိုဟတ်စ်တင်းနဲ့တင်းနဲ့တုံညလိုင်းတူမီတာ၄၀ကီလိုဟတ်စ်ငါးလေးတင်းတုံညနဲ့လိုင်းလာမီတာလိုင်း
This program has come to you.